Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် View American တက္ကသိုလ်2025ခုနှစ် March 10ရက်တနင်္လာညပိုင်း View မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင် View Radio စီစဉ်တွေကိုလိုက်တိုမီတာ1925နဲ့30အပြင်လိုက်လံမီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်ဒီနေ့ညအတွက်အစီအစဉ်တွေကိုတော့ကျွန်မအလေးမာကအစီအစဉ်မှုဖြစ်တောင်းယူတင်ဆက်ပေးသွားမှာပါရှင်
မင်္ဂလာညချမ်းပါသောတာရှင်များရှင်ကျွန်မခင်လေးပါဒီညတဲ့ထိတ်တဲရောက်သတင်းတွေကိုအလိမ္မာနဲ့အတူပြပြပေးပါမယ်ဒီညမှာထူးခြားတဲ့သတင်းတွေကတော့ယူကရိန်းစစ်ပွဲအဆုံးသတ်ရေးအတွက်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဆော်ဒီအာရေဗျနိုင်ငံကိုရောက်နေပါတယ်တမရအင်ပီရိုနီပစ်ခတ်မှုရဲတပ်ဖွဲ့ကစုံစမ်းနေပါတယ်မြောက်ကိုရီးယားပဲ့ထိန်ဒရုန်းအများအပြားစမ်းသပ်ပစ်ခတ်ခဲ့ပါတယ်ဆိုတဲ့ထိတ်တဲရောက်သတင်းတွေကိုပြပြပေးပါမယ်ရှင်
ဟုတ်ကဲ့ပါရှင်ဒီလိုထိတ်တဲရောက်သတင်းတွေနားဆင်အပြီးမှာတော့ဒီကနေ့ညနားဆင်ရမယ့်အထဲမှာယူကရိန်းစစ်အဆုံးသတ်ရေး sorry ဆွေးနွေးပွဲအကြောင်းတင်ဆက်ပေးထားတဲ့နိုင်ငံတကာသတင်းဆောင်ပါကိုနားဆင်ရမှာဖြစ်သလိုနောက်ဆုံးရသတင်းပေးပို့ချက်တွေဒီထဲမှာဆိုရင်တော့တိုင်းရင်းသားလက်နက်ကိုင် KIO နဲ့ DNL နှစ်ဘွဲ့ကြားကတင်းမာမှုနောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့
အခုလုံးလုံးဆက်ကတော့အဲ့ဒီဒေသခံခြေတန်းကလူကြီးတွေချင်းနှိမ့်လိုက်တာတော့ရှိပါတယ် KIO ဘခုနဲ့ DNL ရဲ့ဘခုအချင်းချင်းပေါ့နော်นี่ไนเดอร์ซิงก็တော့မရှိတယ်ပေါ့တစ်ခါတော့ပြင်စင်နဲ့နေထားတော့ပြစ်ရှိပါတယ
် KIO ပြန်ကြားရေးတောင်းခံဘုံမူကြီးနော်ဘူးကပြောပြပေးသွားတာပါဒီအကြောင်းသတင်းအပြည့်စုံကိုတော့နောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူတရုတ်နိုင်ငံရောက်မြန်မာအလုပ်သမားတွေအခြေအနေသတင်းပေးပို့ချက်အပါအဝင် VO ရဲ့ Polygraph ရုပ်သံဗီဒီယိုကိုလည်းနားဆင်ရဖို့ရှိပါတယ်ဒါနဲ့အတူတနင်္လာညတိုင်းတင်ဆက်ပေးနေကြဆက်သွယ်မေးမြန်းခန်းစီးပွားရေးကဏ္ဍလူမှုရှုခင်းနောက်တက်တရအောင်အစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ရမှာဖြစ်ပါတယ်ဒါရီကိုမတင်ဆက်ပေးခင်မှာတော့အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မက်ခင်လီနဲ့အတူပြောပြပေးသွားမှာပါရှင
်အမေရိကန်နိုင်ငံသားရေးဝန်ကြီးမာကိုရူဘီယိုဟာဒီကနေ့မှပဲဆော်ဒီအာရေဗျနိုင်ငံဂျဒက်မြို့ကိုရောက်သွားပြီးတော့သမ္မတဒေါ်နယ်ထရန့်ဖိအားပေးတိုက်တွန်းနေတဲ့ရုရှားယူကရိန်းစစ်ပွဲအဆုံးသတ်ရေးဆွေးနွေးပွဲကိုတက်ရောက်ပါလိမ့်မယ်။နိုင်ငံသားရေးဝန်ကြီးရူဘီယိုနဲ့အတူအမေရိကန်အမျိုးသားလုံခြုံရေးအကြံပေးမိုက်ခ်ဝေါ့ခ်စ်လည်းလိုက်ပါသွားပြီးတော့ယူကရိန်းအရာရှိတွေနဲ့မနေ့ဖြန်မှဆွေးနွေးပါလိမ့်မယ်။ယူကရိန်းဘက်ကကိုယ်စားလှယ်အဖွဲ့ကိုယူကရိန်းသမ္မတဗလာဒီမီယာဇလန်စကီရဲ့ဝန်ထမ်းရေးအရာရှိချုပ်ကဦးဆောင်တက်ရောက်ပါလိမ့်မယ်။ဝန်ကြီးရူဘီယိုဟာဆော်ဒီအင်ရှိဇန်မင်းသားမိုဟာမက်ဘင်ဆယ်မန်နဲ့တွေ့ဆုံပြီးတော့ဒေတာရင်းတူညီတဲ့အကျိုးစီးပွားတွေပို့ပြီးတော့ပူးတွဲအကောင့်ထဲပို့ဖို့နဲ့အမေရိကန်ဆော်ဒီအာရေဗျာဆက်ဆံရေးတိုးမြင့်မှုဆွေးနွေးသွားမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရကပြောဆိုထားပါတယ်။မနေ့ဖြန်မှာကျင်းပမယ့်ဆွေးနွေးပွဲဟာငြိမ်းချမ်းရေးသဘောတူညီချက်အတွက်မူပေါင်းတွေချမှတ်ဖို့နဲ့အပြစ်အခက်ရက်စဲရေးအစာပြိုးလှုပ်ဆောင်နိုင်မှုအတွက်ရည်ရွယ်တဲ့ဆွေးနွေးပွဲဖြစ်တယ်ဆိုပြီးအမေရိကန်အရာရှိတွေကပြောဆိုထားပါတယ်။ယူကရိန်းသမ္မတဇလန်စကီကိုယ်တိုင်လည်းဒီကနေ့ဆော်ဒီအာရေဗျာနိုင်ငံကိုလာရောက်ပြီးတော့ sorry အင်ရှိဇန်မင်းသားနဲ့တွေ့ဆုံမှုရှိပါတယ်မနေ့ပြန်ကျင်းပမယ့်ဆွေးနွေးပွဲကိုတော့သမ္မတဇလန်စကီတက်ရောက်ဖို့မသိကြပါဘူးရှင
်ယူကရိန်းနိုင်ငံဆူမီဒေသမှာရုရှားနဲ့ယူကရိန်းတို့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့နှစ်ဖက်အရာရှိတွေကသတင်းထုတ်ပြန်ပါတယ်ဒီဒေသမှာရုရှားကအသာစီးရလာခဲ့ရင်တော့ယူကရိန်းစစ်တပ်အတွက်ထောက်ပံ့ရေးလမ်းကြောင်းတွေဖြတ်တောက်ခံရမယ့်အလားအလာတွေရှိနေပါတယ်တိုက်ပွဲတွေဟာ Novak area မှာဖြစ်ပွားခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဆူမီဒေတာဟာရုရှားဘက်က Kars ဒေတာနဲ့ယူကရိန်းဘက်ကနေဆက်ဒေတာဖြစ်ပြီးတော့ယူကရိန်းဘက်ကပြီးခဲ့တဲ့ August လအတွင်းကထိုးစစ်ဆင်ခဲ့တဲ့နေရာလည်းဖြစ်ပါတယ်။လွန်ခဲ့တဲ့3နှစ်ကျော်ရုရှားကယူကရိန်းကိုကျူးကျော်ခဲ့တဲ့ကဆူမီဒေတာကနယ်မြေတချို့ကိုရုရှားကသိမ်းယူခဲ့တာပါ။ယူကရိန်းစစ်တပ်ကတော့နိုင်ငံတော်ဝန်မှရှိတဲ့ဒေတာတွေကိုပြစ်မှတ်ထားပြီးတော့ညပိုင်းမှာတိုက်ခိုက်ခဲ့တဲ့ရုရှားဘက်က drone ပေါင်း130ကိုပစ်ချနိုင်ခဲ့တယ်လို့ပြောပါတယ်။Cherkasy Chernihiv နဲ့ Dnipro Petrovs ဒေသအပောင်ဝင်ဒေသတချို့မှာလည်းကြားပြတ်တိုက်ခတ်မှုတွေဖြစ်ပွားခဲ့တယ်လို့ယူကရိန်းစစ်တပ်ဘက်ကသတင်းထုတ်ပြန်ပါတယ်။ Budavar ဒေသကတာဝန်ရှိသူတွေကတော့လူနေအိမ်အဆောက်အဦအများအပြားပျက်စီးခဲ့တယ်လို့ပြောပါတယ်။ရုရှားနိုင်ငံကာကွယ်ရေးဝန်ကြီးဌာနကလည်းရုရှားလေကြောင်းရန်ကာကွယ်ရေးတပ်ဖွဲ့တွေက Samara Ferocious Aro Belgorod နဲ့ Kars ဒေသတွေအနီး Ukraine drone 6ခုကိုပစ်ချဖျက်ဆီးပစ်ခဲ့တယ်လို့ပြောပါတယ်ရှင
်။ American သမ္မတအင်ဖြူရောအနီးအထူးလုံခြုံရေးတပ်ဖွဲ့ Secret Service ကအမျိုးသားတူးကိုတနင်္ဂနွေနေ့ကပစ်ခတ်ခဲ့တဲ့ကိစ္စကို Washington ရဲ့ရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးနေပါတယ်။အသေးခံဖို့ရည်ရွယ်ထားပုံရသူတူးဟာ Indiana ပြည်နယ်ကနေ Washington မြို့တော်ကိုတွားရောက်ဖွယ်ရှိကြောင်းပစ်ခတ်မှုမတိုင်ခင်တရက်မှာရဲတပ်ဖွဲ့ကသတိပေးထားကြောင်းလဲ Secret Service ပြောခွင့်ရသူကပြောဆိုထားပါတယ်။ရဲတပ်ဖွဲ့သတင်းအချက်အလက်နဲ့ကိုက်ညီသူရဲ့ ကားကိုအထူးလုံခြုံရေးတွေကတွေ့ရှိခဲ့တယ်လို့အင်ဂျီရောအနီးလမ်းလျှောက်လာတာကိုလည်းတွေ့ခဲ့ကြရတာပါလုံခြုံရေးတပ်ဖွဲ့ရဲ့အနီးကိုချဉ်ကပ်ချိန်မှာတနက်ထုတ်ပြီးထိတ်တိုက်ရင်ဆိုင်ခဲ့တဲ့အတွက်ကြောင့်ပြစ်ခတ်ခံခဲ့ရကြောင်းလည်း Secret Service ပြောခွင့်ရသူကပြောပါတယ်ပြစ်ခတ်ခံခဲ့ရပြီးတဲ့နောက်ပိုင်းဆေးရုံကိုခေါ်သွားပေမဲ့ဘသူဘွားဆိုတာကိုတော့အာဏာပိုင်တွေကထုတ်မပြောပါဘူးလုံခြုံရေးတပ်ဖွဲ့ဝင်တွေထိခိုက်မှုမရှိဘူးလို့လည်းအထူးလုံခြုံရေးတပ်ဖွဲ့ကပြောပါတယ်ပြစ်ခတ်မှုဖြစ်ချိန်မှာသမ္မတဒေါ်နယ်ထရမ့်ကတော့ Florida ပြည်နယ်မှာရောက်နေတာဖြစ်ပါတယ်ရှင်
မြောက်ကိုရီးယားကတနင်္လာနေ့မှာပယ်ထိန်တုံးကြီးတော်တော်များများကိုပင်လယ်ထဲပစ်လွတ်ခဲ့တဲ့အကြောင်းတောင်ကိုရီးယားကပြောပါတယ်တောင်ကိုရီးယားနဲ့အမေရိကန်တပ်ဖွဲ့ရဲ့ဆက်တရက်ကြာနှစ်စဉ်ပူးရဲစီရေးလေးချင်းမှုတွေဒီကနေ့တနင်္လာနေ့အစောပိုင်းမှာစတင်ပြီးတော့နိုင်ပိုင်းအကြာမှာပဲမြောက်ကိုရီးယားကဒုံးကြီးတွေစမ်းသပ်ပစ်လွတ်ခဲ့တာပါမြောက်ကိုရီးယားကဒီနှစ်အတွင်းဒုံးကျည်စမ်းသပ်တာ5ချိန်ရှိနေပြီဖြစ်ပြီးတော့ဒီကနေ့စမ်းသပ်မှုတွေကိုဝမ်ဟေပြည်နယ်ကနေပင်လယ်ထဲပစ်လွတ်ခဲ့တာဖြစ်တယ်လို့တောင်ကိုရီးယားပူရဲစစ်ဦးစီးချုပ်ယုံကပြောပေမဲ့အသေးစိတ်ကိုတော့ပြောဆိုတာမရှိပါဘူးပြီးခဲ့တဲ့သတင်းပတ်ထဲတောင်ကိုရီးယားနဲ့အမေရိကန်တပ်ဖွဲ့ရဲ့ပူရဲစီရေးလေးချင်းမှုအတွင်းနယ်ဇက်ပိုချွန်းမြို့အရက်သားတွေနေတဲ့နေရာတဝိုက်တိုက်လေရင်တွေမြေပုံညှို့မှားပြီးတော့ဘုံကျဲခဲ့ပြီးတဲ့နောက်မှာစီရေးလေးချင်းမှုတွေကိုခဏရပ်ထားပြီးတော့ဒီကနေ့ပြန်စတာပါ Freedom Shield နှစ်စဉ်စီရေးလေးချင်းမှုတစ်စိတ်တစ်ဒေသအတွင်းစီရေးလေးချင်းတိုက်လေရင်နှစ်စင်းက MK82 ဘုံးရှစ်လုံးမတော်တဆအမှားပြီးတော့ကျဲမိတဲ့အတွက်အနည်းဆုံးလူ30လောက်ဒဏ်ရာရခဲ့တာပါမြောက်ကိုရီးယားကတော့ဒီလိုစစ်ရေးလေးချင်းမှုကိုကျူးကျော်ရန်စားမှုအဖြစ်ရှုမြင်သလိုကိုရီးယားကျွန်းဆွယ်အတွင်းရန်လိုပြီးတော့ထိတ်တိုက်ပဋိပက္ခတွေဖြစ်ပေါ်စေနိုင်တဲ့အနေရရှိတဲ့စစ်ရေးလေးချင်းမှုအဖြစ်ပြစ်တင်ဝေဖန်ပါတယ်ရှင်
UAE American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုည9:00ကနေ10:00အထိ Lightometer 19 kHz 15953ည Lightometer 25 kHz 11803ည Lightometer 30 kHz 9963ညတို့အပြင်စနေတနင်္လာနေ့မှာ Lightmeter 190 kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
တနင်္လာည VOA ရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်မြန်မာနိုင်ငံအခြေစိုက်အွန်လိုင်းငွေလင်ကိုင်းတွေကလွတ်မြောက်လာတဲ့အိန္ဒိယနိုင်ငံသား300နီးပါးကိုထိုင်းနိုင်ငံကတဆင့်နေရက်ပြန်ပို့ပေးလိုက်ကြောင်းထိုင်းတာဝန်ရှိသူတွေကဒီကနေ့ပဲပြောလိုက်ပါတယ်။အိန္ဒိယဆိုတာတာဝန်ရှိသူတွေမြန်မာနိုင်ငံနဲ့တွားရောက်ပြီးပြန်လွတ်လာသူတွေနဲ့အထုပ်ပိုးတွေကိုဘတ်စကားဆယ်စင်းနဲ့ထိုင်းနိုင်ငံနယ်စပ်မြို့မဲဆောက်လေးဝင်းကိုခေါ်လာခဲ့ကြတာပါ။အမျိုးသား266ယောက်အမျိုးသမီး18ယောက်ကိုတော့အိန္ဒိယအစိုးရက C-17 သေယူပို့ဆောင်ရေးလေယာဉ်နဲ့နေရက်ပြန်ခေါ်သွားခဲ့ကြပါတယ်။မနေ့ပြန်ကနေ့မှလည်းနောက်ထပ်258ယောက်အိန္ဒိယနိုင်ငံကိုပြန်ပို့ဖို့စီစဉ်ထားပါတယ်။မြန်မာနိုင်ငံနယ်စပ်ဒေသမှာအခြေစိုက်လှုပ်ရှားနေကြတဲ့အွန်လိုင်းငွေလင်ကိုင်းတွေမှာအလုတ်ကိုင်းရှာဖွေသူတွေကိုဖျားယောင်းခိုင်းစေခံရတဲ့သတင်းတွေကြဲကြဲပြန့်ပြန့်ထွက်ပေါ်လာရကနေတရုတ်နိုင်ငံအပါအဝင်ဒေသရင်းနိုင်ငံတွေပူးပေါင်းနှိမ်နင်းနေကြတာပါ။ကြားဖြန့်လို့သိကြတဲ့ငွေလင်ကိုင်းတွေကိုနှိမ်နင်းမှုအတွင်းနိုင်ငံပေါင်းဒရာဇင်လောက်ကလူပေါင်း9000လောက်လွတ်မြောက်လာပြီးအများစုကတော့တရုတ်နိုင်ငံသားတွေဖြစ်ကြပါတယ်။မကြသေးခင်လတွေကနှိမ်နင်းမှုတွေအရှိန်မြင့်လာရကလွတ်မြောက်လာသူတွေရဲ့တရုတ်နိုင်ငံသား2000ကျော်ကိုလည်းထိုင်းနိုင်ငံကနေရက်ပြန်ပို့ပေးခဲ့ပါတယ်ရှင်။
ထိုင်ဝမ်နဲ့ငင်းငင်းကြကြပြန်လဲပေါင်းစီရင်တရုတ်ကအကောင့်ထဲပေါ်ဖို့ကြိုးပမ်းသွားမှာဖြစ်သလိုဒီချိန်ထဲမှာပဲတရုတ်ရဲ့အချုပ်အခြာပိုင်ဆိုင်မှုတွေကိုကာကွယ်ဖို့လိုအပ်တာမှန်သမျှလှုံ့ဆော်သွားမယ်လို့တရုတ်နိုင်ငံသားရဲ့ဌာနကတနင်္လာနေ့မှာပြောပါရယ်ထိုင်ဝမ်ကိုတရုတ်ကသူပိုင်အဖြစ်သတ်မှတ်ထားတာပါထိုင်ဝမ်ကတော့ဒါကိုလက်မခံညှဉ်းဆန်ပြီးတော့ထိုင်ဝမ်ရဲ့အနာဂတ်ကိုထိုင်ဝမ်ပြည်သူတွေကသာဆုံးဖြတ်ပိုင်ခွင့်ရှိတယ်လို့တမရလိုင်ချင်ဒေးကပြောဆိုထားပါရယ်တရုတ်နိုင်ငံသားရဲ့ဝန်ကြီးဝမ်ဟီကတော့ထိုင်ဝမ်ဟာတီးခြားနိုင်ငံတစ်ခုအဖြစ်ဘယ်တော့မှရက်တီခွင့်ရှိမှာမဟုတ်တလို့ထိုင်ဝမ်ခွဲထွက်ရေးထောက်ခံသူတွေဟာတရုတ်ရဲ့ပြည်တွင်းရေးကိုဆွတ်ဖတ်တာပဲဖြစ်တယ်လို့ပြီးခဲ့တဲ့တစ်ပတ်ပါလီမန်နှစ်ပတ်လည်အစည်းအဝေးပြင်ပမှာသတင်းထောက်တွေကိုပြောဆိုခဲ့ပါတယ်။နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရမော်နင်းကလည်းထိုင်ဝမ်နဲ့ပြန်လည်ပေါင်းစည်းရေးတရုတ်ဘက်ကလိုလားတလို့ငြိမ်းချမ်းစွာပေါင်းစည်းရေးအတွက်အစွမ်းကုန်စူးစမ်းသွားမယ်လို့လည်းပြောဆိုခဲ့ပါတယ်။ဒီချိန်ထဲမှာပဲတရုတ်နိုင်ငံရဲ့အချုပ်အခြာအာဏာနဲ့နည်းမြေပိုင်ဆိုင်မှုတွေကိုကာကွယ်ဖို့နဲ့ထိုင်ဝမ်လွတ်လပ်ရေးပြပဝင်ရောက်ဆွတ်ဖွဲ့မှုတွေကိုပြည့်ပြတ်တသားဆန့်ကျင်သွားမယ်လို့ပြောခွင့်ရမော်နင်းကပြောဆိုခဲ့ပါတယ်။အမေရိကန်အနေနဲ့ထိုင်ဝမ်ကိုလက်နက်ရောင်းချနေတာနဲ့စီရေးအရာအကူအညီပေးနေတာတွေကိုရပ်တန့်မှုလည်းသူကတတိပေးပြောဆိုခဲ့ပါတယ်ရှင်
။ဖိလစ်ပိုင်နိုင်ငံဟာလွတ်လပ်တဲ့အချုပ်အခြာအာဏာပိုင်နိုင်ငံတစ်နိုင်ငံအဖြစ်အမျိုးသားအကျိုးစီးပွားအတွက်ဆုံးဖြတ်ဆောင်ရွက်နေပြီးတခြားနိုင်ငံတွေအကျိုးစီးပွားနဲ့ညှဉ်းကြားချက်တွေရလုပ်နေတာမဟုတ်ကြောင်းဖိလစ်ပိုင်နိုင်ငံသားရဲ့ဝန်ကြီးဌာနကဒီကနေ့ပဲပြောလိုက်ပါတယ်။ပြည်ထနာရဲ့အရင်မြစ်ကတရုတ်နိုင်ငံကနိုင်ငံတကာဥပဒေကိုလေးစားလိုက်နာဖို့ပြက်ကွက်နေပြီးတော့ပင်လယ်ပြင်မှာအတင်းအကျပ်ဖိအားပေးရန်လိုလှည့်စားမှုတွေနဲ့ ဥပဒေမဲ့လုပ်ရက်တွေဟာဖိလစ်ပိုင်ပြည်သူတွေကိုထိခိုက်စေတယ်လို့လည်းပြောပါဗျ။တောင်တရုတ်ပင်လယ်ပြင်ရေးမှာဖိလစ်ပိုင်နိုင်ငံဟာပြင်ပအင်အားစုတွေအလိုကျလိုက်လုံနေတယ်ဆိုတော့တရုတ်အစိုးရရဲ့မှတ်ချက်ကိုလည်းဒေသရင်းတင်းမာမှုတွေကိုဖြစ်စေမဲ့မလိုလားအပ်တဲ့စကားလုံးတွေနဲ့အပြုအမူတွေကိုရှောင်ရှားဖို့လိုကြောင်းဖိလစ်ပိုင်ကထုတ်ပြန်ချက်မှာတုံ့ပြန်ထားပါဗျ။မတ်လ9ရက်နေ့ကသတင်းစာရှင်းလင်းပွဲမှာတရုတ်နိုင်ငံသား၏ဝန်ကြီးဝန်းကြီးကဖိလစ်ပိုင်နိုင်ငံရဲ့လုပ်ရက်တွေဟာလွတ်လပ်မှုမရှိတဲ့တရုတ်နိုင်ငံရဲ့ဂုဏ်သိက္ခာကိုထိခိုက်အောင်တခြားနိုင်ငံတွေရဲ့လှုံ့ဆော်မှုတွေအတိုင်းလိုက်လုံနေတယ်လို့ပြောဆိုခဲ့တာပါ။တရုတ်နိုင်ငံသား၏ဝန်ကြီးရဲ့မှတ်ချက်နဲ့ပတ်သက်ပြီးမနီလာမှာရှိတဲ့တရုတ်တန်ယုံကတော့လက်တလောတစုံတရာမှတ်ချက်ပေးတာမျိုးမတွေ့ရသေးပါဘူးရှင်။
နိုင်ငံတကာရာဇဝတ်မှုခုံရုံး ICC ကဖန်ဝရံထုံမဲ့ဆိုရင်အဖမ်းခံမှုအသင့်ရှိကြောင်းဟောင်ကောင်မှာရောက်ရှိနေတဲ့ဖိလစ်ပိုင်သမ္မတဟောင်းရိုဒရီဂိုဒူတာတေကပြောလိုက်ပါတယ်။သမ္မတတာဝန်ယူစင်မူရစ်ဆေးဝါးနှိမ်နင်းတဲ့စစ်စင်ရေးအတွင်းလူထောင်နဲ့ချီပြီးတော့တပ်ဖြတ်ခံခဲ့ရတဲ့အပေါ် ICC ကဖန်ဝရံထုတ်ဖို့ကြိုးပမ်းနေတဲ့သတင်းတွေထွက်ပေါ်နေချိန်မှာပဲအခုလိုပြောလိုက်တာပါ။ရာဇဝတ်မှုတွေကိုတိုက်ဖြတ်မှုအတွက်ထင်ရှားတဲ့မျိုးတော်ဝင်အဖြစ်ကနေမူရစ်ဆေးဝါးနှိမ်နင်းရေးမဲဆွယ်စည်းရုံးမှုတွေနဲ့ရွေးကောက်ပွဲမှာအနိုင်ရပြီးတော့2016ခုနှစ်မှာသမ္မတဖြစ်လာတဲ့ဒူတာတေလက်ထက်မှာမူရစ်ဆေးဝါးမှုနဲ့လူပေါင်းထောင်ချီတပ်ဖြတ်ခံခဲ့ရပါတယ်။လက်ရှိသမ္မတဖာဒီနန်မာကော့စ်ဂျူနီယာရဲ့ယုံကတော့နိုင်ငံတကာရဲတပ်ဖွဲ့ Interpol ကတရားဝင်ဆက်သွယ်လာတာမျိုးမရှိသေးပေမဲ့ဒူတာတေကိုဖမ်းဆီးလွှဲပြောင်းပေးနိုင်ခြေရှိတယ်လို့ပြောပါတယ်။နိုင်ငံတကာရဲတပ်ဖွဲ့ Interpolပေါ်ကဖဝရနဲ့တောင်းခံလာခဲ့ရင်ဥပဒေနဲ့အညီလိုက်နာဖို့အဆင်သင့်ရှိတယ်လို့လည်းသမ္မတယုံပြောခွင့်ပြောရေးဆိုခွင့်ရှိသူကပြောပါရယ် ICC အဖွဲ့ဝင်မဟုတ်တဲ့တရုတ်နိုင်ငံရဲ့လက်အောက်ခံဟောင်ကောင်ကျွန်းမှာသမ္မတဟောင်းဒူတာတေဘလောက်ကြကြဆက်နေနိုင်မဲဆိုတာကတော့လက်တလောရှင်းရှင်းလင်းလင်းမသိရသေးပါဘူးဒူတာတေဟာဖိလစ်ပိုင်အလုတ္တမားထောင်ပေါင်းများစွာတက်ရောက်တဲ့စီးယုံလှုံ့ဆော်မှုပွဲမှာမိကွန်းပြောဖို့အတွက်ဟောင်ကောင်ကိုရောက်နေတာဖြစ်ပြီးတော့လာမယ့်ဖိလစ်ပိုင်ဂျားပြတ်ရွေးကောက်ပွဲမှာအထက်လွတ်လောင်နေရအတွက်ထောက်ခံမှုတိုးလာဖို့လဲမျှော်လင့်နေတာပါ။သမ္မတဟောင်းဒူတာတေကတော့တိုင်းပြည်နဲ့လူမျိုးအတွက်လှုပ်ခဲတာသာဖြစ်ပြီးတော့ ICC ကဖန်ရန်ထုတ်ခဲ့ရင်အဖမ်းခံမှုအသင့်ရှိတယ်လို့လဲစီယုံရေးမိန်ကွန်းမှာပြောခဲ့ပါတယ်ရှင်။နောက်ဆုံးရသတင်းတွေကိုမိုက်ခင်လေးနဲ့အတူကျမလီမာတို့ကပြောပြပေးခဲ့တာပါ။အခုဆက်ပြီးတော့ရန်ကုန်ကနောက်ဆုံးရသတင်းပေးပို့ချက်တွေကိုမတင်ဆက်ပေးခင်မှာယူကရိန်းစစ်အဆုံးသတ်ရေး sorry ဆွေးနွေးပွဲအကြောင်းတင်ဆက်ပေးထားတဲ့နိုင်ငံတကာသတင်းဆောင်မတစ်ခုကိုအရင်ဆုံးထုတ်လွှင့်ပေးချင်ပါတယ်။ရုရှားယူကရိန်းစစ်အမြန်အဆုံးသတ်နိုင်ရေးအမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြိုးပမ်းနေတဲ့တစ်ချိန်တည်းမှာအခုသတင်းပတ်အတွင်းအမေရိကန်နဲ့ယူကရိန်းခေါင်းဆောင်တွေ sorry Arabia မှာစစ်ပွဲအဆုံးသတ်နိုင်ရေးဆွေးနွေးကြမှာပါ VOA သတင်းတောက် Veronica Beldares Iglesias ပေးပို့ထားတဲ့သတင်းကိုတော့ကိုအောင်အောင်ကပြောပြပေးပါမယ်ရှင်
အမေရိကန်နိုင်ငံသားရဲ့ဝန်ကြီးမာကိုရူဘီယိုမက်လာဆက်ရဲ့တင်းလာနေမှာ sorry Arabia နိုင်ငံဂျက်တာမျိုးကိုရောက်ရှိပြီးတော့ရုရှား Ukraine စစ်ပွဲအမြန်ဆုံးအဆုံးသတ်နိုင်ရေးအမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့သဘောထားနဲ့ပတ်သက်လို့အမေရိကန် Ukraine ကြားဆွေးနွေးသွားမှာဖြစ်ပါတယ်။ February 28ရက်နေ့ကအိမ်ဘူရောမှာ Trump နဲ့ Ukraine သမ္မတ Volodymyr Zelensky တို့စကားအခြေတင်ဖြစ်ကြပြီးတဲ့နောက်မှာ Ukraine စစ်အဆုံးသတ်နိုင်အောင်ဆွေးနွေးကြဖို့ Zelensky က Trump စီစာရေးသားမြစ်တာရက်ခံပြီးတဲ့နောက်ဝန်ကြီးရူဘီယိုရဲ့ခီးစဉ်ထွက်ပေါ်လာတာဟာငြိမ်းချမ်းရေးဆွေးနွေးပွဲနဲ့ပတ်သက်လို့သမ္မတထရမ့်ကမတ်လ9ရက်နေ့တုန်းကအခုလိုပြောပါတယ
်။ရုရှားနဲ့ဆွေးနွေးရတာအလွန်အဆင်ပြေပါတယ်။ဒါပေမဲ့သူတို့ကယူကရိန်းကိုဘုံကျဲတိုက်ခိုက်နေပါတယ်။ပုံမှန်လင်းလင်းပြောရရင်ယူကရိန်းနဲ့ဆွေးနွေးရတာပိုပြီးတော့ခက်ခဲပါတယ်။သူတို့ဘက်ကနိုင်ွက်ကင်ထားစရာဘာမှမရှိပါဘူး
။ယူကရိန်းကိုငြိမ်းချမ်းရေးဆွေးနွေးလအောင်ဖိအားပေးတဲ့အနေနဲ့ထရမ့်ကယူကရိန်းကိုပေးနေတဲ့စီးရီးအကူအညီနဲ့ထောက်လှမ်းရေးအချက်အလက်မျှဝေတာတွေကိုရပ်ဆိုင်းထားပါတယ်။ရုရှားအပေါ်လည်းကုန်သွယ်ခွင်တိုးကောက်ပြီးတော့ဒဏ်ခတ်ပိတ်ဆို့မှာဖြစ်ကြောင်းချင်းကြောက်ပြောဆိုသွားတဲ့အပြစ်ခတ်ရစဲနိုင်ဖို့ဟာထရမ့်ရဲ့ဦးစားပေးလုပ်ငန်းစဉ်ဖြစ်တယ်လို့ Cannon Institute ကနိုင်ငံရေးအကဲခတ် William Pomerance ကအခုလိုပြောပါတယ်
။ He has bet essentially
သူသမ္မတတပ်မှသဘောတူညီချက်ရဖို့စူးစမ်းနေတာပါ။ငင်းကြိုင်းအကောင့်ထဲပေါ်နေတာမှာရုရှား၊ယူကရိန်းနဲ့ EU တို့လည်းပါဝင်နေပါတယ
်။ဒီကနေ့မှာယူကရိန်းသမ္မတဗလိုဒီမီယာဇယ်လင်စကီနဲ့ Sorry Arabia အင်ရှေ့ဇာမင်းသားမိုဟာမက်ဘင်ဆယ်မန်နဲ့တွေ့ဆုံမှုရှိပါတယ်။အဲဒီနောက်ဇယ်လင်စကီရဲ့ဝန်ထမ်းကြီးအကြီးအကဲအန်ဒရီယာယာမက်ဦးဆောင်တဲ့ယူကရိန်းတန်တမန်နဲ့စစ်ဖက်ကိုယ်စားလှယ်အဖွဲ့တို့ Sorry Arabia မှာဆက်လက်ချက်ရှိမှာဖြစ်ပြီး American ကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံဆွေးနွေးမှာပါယူကရိန်းကိုယ်စားလှယ်အဖွဲ့ထဲမှာကာကွယ်ရေးဝန်ကြီးစီဘီဟာနဲ့စစ်ဖက်ကိုယ်ကဲရေးမှူးပါဗလိုပါလီဆာရိုလည်းပါဝင်ပါတယ် အမေရိကန်ကိုယ်စားလှယ်အဖွဲ့မှာတော့ဝန်ကြီးရူဘီယိုအပါအဝင်အမေရိကန်အမျိုးသားလုံခြုံရေးအကြံပေးမိုက်ဝေါ့တ်ထရမ့်အထူးအကြံပေးစတီဗ်ဝစ်ကော့ဖ်တို့ပါဝင်မှာပါအမေရိကန်နဲ့ရုရှားနိုင်ငံကြားရေးဝန်ကြီးရေဆော်ရီအာရေဗီယာနိုင်ငံရီရဲ့မြို့မှာတွေ့ဆုံဆွေးနွေးပြီးတော့သတင်းသုံးပတ်အကြာမှာယူကရိန်းကိုယ်စားလှယ်အဖွဲ့နဲ့အခုလိုတွေ့ဆုံဆွေးနွေးမှာပါအမေရိကန်နဲ့အပြူသဘောဆောင်တဲ့ဆွေးနွေးမှုမျိုးဖြစ်လာဖို့ယူကရိန်းဘက်ကအပြေအဝကြိုးပမ်းသွားမယ်လို့လည်းယူကရိန်းကပြောဆိုထားပါတယ်ခင်ဗျာ
ယူကရိန်းစစ်အဆုံးသတ်ရေးဆော်ရီဆွေးနွေးပွဲအကြောင်းတင်ဆက်ပေးခဲ့တဲ့နိုင်ငံတကာသတင်းဆောင်မအစီအစဉ်ကိုကိုအောင်အောင်ကပြောပြပေးသွားတာပါVOA ရဲ့မြန်မာဘာသာအတန်းလွင့်အစီအစဉ်တွေကိုလူလူမိတ်ဆွေရုပ်သံလိုင်းအပြင် online ကနေဆိုရင်တော့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းဓာတ်ရိုက်ကြည့်ရှုနိုင်ပါတယ်အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုမတင်ဆက်ပေးခင်မှာ VOA ရဲ့ Polygraph ရုပ်သံဗီဒီယိုကိုနားဆင်ကြရပါမယ်ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာပြည်စည်းကိရိယာမစုံလင်တဲ့ဇီဝဓာတ်ခွဲခန်းမှာအန္တရာယ်ရှိတဲ့ယောဂပိုးတွေကိုအမေရိကန်ကစုဆောင်ထားတယ်လို့ရုရှားကဆွဆွဲနေပါတယ်ဒီဆွဆွဲမှုကမမှန်ပါဘူးအသေးစိတ်ကိုအချက်လက်အခြေခံပြီးတော့မှားမှန်အတည်ပြုထားတဲ့ VOA ရဲ့ Polygraph ရုပ်သံဗီဒီယိုမှာတင်ဆက်ပေးထားပါရှင
်ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံအရှေ့ပိုင်းမှာတင်းမာမှုတွေဆက်လက်ဖြစ်ပွားနေပြီး M23 တပုံတွေဂိုမာမျိုးကိုသိမ်းပိုက်ပြီးနောက်မှာတရင်တစ်ပတ်အတွင်းလူပေါင်း983ဦးသေဆုံးပြီးတော့2000ကျော်ဒဏ်ရာရခဲ့တယ်လို့ကုလသမဂ္ဂကပြောပါရယ်ဂိုမာမြို့ကိုသိမ်းပိုက်ပြီးမကြာခင်မှာ M23 တပုံတွေကမြို့ရဲကအင်တာနက်နဲ့လျှက်စစ်ပြီးဖျက်တောက်ခဲ့တာကြောင့်မြို့သားဇီဝဆေးပညာသုတေသနဌာန INRB ဓာတ်ခွဲခန်းတွေက Ebola virus အပါအဝင်ရောဂါပိုးနမူနာတွေအပြင်ကိုရိုးဖိတ်သွားရင်မှန်းဆလို့တော့မရနိုင်တဲ့အကျိုးဆက်တွေဖြစ်လာနိုင်တယ်လို့ICRC နိုင်ငံတကာကြက်ချီဒီဖွဲ့ကတတိပေးခဲ့ပါတယ် ICRC ရဲ့တတိပေးချက်နဲ့ပတ်သက်ပြီးရုရှားနိုင်ငံပိုင် Rufa Tignasov သတင်းဌာနကတုံ့ပြန်ရမှာတော့အမေရိကန်နဲ့ပြင်သစ်တို့ဟာတတိယနိုင်ငံတွေမှာအန္တရာယ်ရှိတဲ့ရောဂါပိုးတွေကိုတာဝန်မဲ့ကင်တွယ်နေပြီးများပြည်သူကျန်းမာရေးဘေးအန္တရာယ်တွေပေါ်ပေါက်နိုင်တဲ့အခြေအနေတွေဖန်တီးနေတယ်လို့ဆွဆွဲပြောဆိုပါတယ်ကူးစက်ရောဂါဆိုးတွေနဲ့ပတ်သက်ရင်အနောက်နိုင်ငံတွေဟာတတိယနိုင်ငံတွေမှာတေချာစနစ်ကျဆောက်လုပ်ထားတာမဟုတ်တဲ့ဇီဝတက်ခွဲကနေနဲ့အန္တရာယ်ကြီးတဲ့ရောဂါတွေရဲ့ပိုးနမူနာတွေကိုအထင်ကုန်မရှိစုဆောင်းနေပြီးတာဝန်မဲ့လုပ်နေတာကိုအခုဖြစ်နေပုံကထက်လောင်းအတီးပြုတ်ပေးတာပါဒီဆွဆွဲချက်ဟာမမှန်ကန်ပါဘူးဂိုမာမြို့က INRB တက်ခွဲကဟာနိုင်ငံတကာအဆင့်ပြီးအမြင့်ဆုံးအခြေအသွေးဇီဝလုံခြုံရေးနဲ့ဇီဝဘေးကင်းရေးစံချိန်စံနှုန်းတွေနဲ့ကိုက်ညီတဲ့ခေတ်အမီဆုံးနှီးပညာတွေနဲ့ဆောက်လုပ်စီမံထားတာပါရည်ရွယ်ချက်ကတော့ကာယယောဂါကြီးဖြစ်လာနိုင်တဲ့ရောဂါတွေကိုဖော်ထုတ်ပြီးကြိုတင်ကာကွယ်ဖို့ဖြစ်ပါတယ်ကွန်ဂိုနိုင်ငံမှာယောဂဖြစ်ပွားမှုတွေကိုဖော်ထုတ်ကူတာကာကွယ်နိုင်ဖို့ရည်ရွယ်ပြီး1984ခုနှစ်မှာကွန်ဂိုကျန်းမာရေးဝန်ကြီးဌာနကဒီအဖွဲ့အစည်းကိုတည်ထောင်ခဲ့တာဖြစ်ပါတယ်။ Rodolf Meru ဓာတ်ခွဲခန်းဟာကမ္ဘာထွန်းကကူးစက်ယောဂါတွေကိုတိုက်ဖျက်နေတဲ့ပြင်သစ်အခြေစိုက် Meru Foundation နဲ့ပူးပေါင်းဆောင်ရွက်တဲ့စီမံကိန်းတစ်ခုဖြစ်ပါတယ်။ကွန်ဂိုအရှေ့ပိုင်းမှာ Ebola virus ယောဂါ10ချိန်မြောက်ဖြစ်ပွားပြီးတဲ့နောက် INRB နှုတ်ကြားရေးမှူးယွန်းဂျက်မူရန်ဘီရဲ့တောင်းဆိုမှုနဲ့2019နိုဝင်ဘာမှာ USA ကဒီအဖွဲ့အစည်းအတွက်ရန်ပုံငွေတချို့တဝက်စပြီးထောက်ပံ့ပေးခဲ့ပါတယ်။ INRB ဟာ2018ခုနှစ်ကကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ပူးပေါင်းဆောင်ရွက်ရေးဌာနဖြစ်လာခဲ့ပြီးကာယယောဂါဒါမှမဟုတ်ကာယယောဂါဖြစ်နိုင်ခြေရှိတဲ့ယောဂါတွေကိုစောင့်ကြည့်လေ့လာရင်းနဲ့တုံ့ပြန်ဆောင်ရွက်ရေးအတွက်အမေရိကန်နဲ့အာဖရိကယောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC အပါအဝင်အဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်နေပါတယ်။Rufa Tignasov ရဲ့ဆွဆွဲချက်ဟာအာဖရိကတိုက်တွင်မှာအမေရိကန်ရဲ့ပြည်သူ့ကျန်းမာရေးကြိုးပမ်းမှုတွေကိုတိုက်ခိုက်ဖို့ရုရှားကစဲစုနှစ်များစွာဇက်တိုက်လှုပ်ဆောင်နေတဲ့တည်မှားဖြန့်ချီလှုပ်ရှားမှုတွေရဲ့တစ်စိတ်တစ်ပိုင်းပဲဖြစ်ပါတယ
်ဒီလိုမားမှန်မသေးကြတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့အချက်အလက်တွေနဲ့အတည်ပြုသိရှိခြင်းနဲ့ဆိုရင်တော့ VOA ရဲ့ Polygraph website စာမျက်နှာဖြစ်တဲ့ polygraph.info မှာတွားရောက်ပြီးတော့ကြည့်ရှုနိုင်ပါတယ်ရှင်။အခုတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးသွားပါမယ်။အရင်ဆုံးတော့တိုင်းရင်းသားလက်နက်ကိုင်းနှစ်ဖွဲ့ကြားကတင်းမာမှုနောက်ဆုံးအခြေအနေကိုပြောပြပေးပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းကချင်လွတ်မြောက်ရေးအဖွဲ့နဲ့တပ်အန်းအမျိုးသားလွတ်မြောက်ရေးတပ်မတော် DNL တို့ကြားတင်းမာမှုတွေကိုညှိနှိုင်းဖြေရှင်းမဲ့အကြောင်းနှစ်ဖက်တောင်းရင်ရှိသူတွေကပြောလိုက်ပါတယ်။ကုခိုင်မျိုးက KIO ဆက်ဆံရေးယုံနဲ့တပ်ဖွဲ့ဝင်တွေကို DNL အဖွဲ့ကဖယ်ရှားလိုက်ပြီးတဲ့နောက်လူမှုကွန်ရက်စာမျက်နှာမှာအပြန်အလှန်ဝေဖန်တိုက်ခတ်တာတွေလည်းရှိခဲ့တာပါ။တရင်သားလက်နက်ကိုင်းနှစ်ဖွဲ့ကြားတင်းမာမှုနောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကသတင်းပေးပို့ထားတာကိုမဟင်ချင်းနဲ့ပြောပြပေးပါရှင်။
ဒီကနေ့တောက်ကြနေညနေပိုင်းကပလောင်ပြည်နယ်လွမြောက်ရေးတပ်ဦး PSLF DNLA တင်ပိုက်ထားတဲ့ကုတ်ခိုင်မြို့မှာရှိတဲ့ KIO ဆက်ဆံရေးရုံးနဲ့ကုတ်ခိုင်မြို့ကိုဝင်ရောက်လာတဲ့ KIA တပ်ဖွဲ့ဝင်တွေကို DNLA တပ်ဖွဲ့ဝင်တွေကဖေရှားပြီးနတ်ဖာကာဘက်ကိုပို့ဆောင်ခဲ့ပါတယ်။ဒီလိုနှစ်ဖက်တင်းမာမှုတွေဖြစ်လာတာကိုလောလောဆယ်မှာရှေတန်းကတာဝန်ရှိသူအချင်းချင်းညှိနှိုင်းနေပြီးတော့နှစ်ဖက်ဗဟိုအချင်းချင်းဆက်လက်ညှိနှိုင်းသွားဖို့ရှိကြောင်း KIO ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOE ကိုပြောပါတယ်
။အခုလောလောဆယ်ကတော့အဲ့ဒီဒေသခံရှေတန်းကလူကြီးတွေချင်းချင်းညှိနှိုင်းတာတော့ရှိပါတယ်။တခြားဟိုအစီကနေအဲ့ဒီစစ်စာနဲ့ပတ်သက်လို့ဒီချမ်းညှိနှိုင်းတာလည်းမရှိသေးပါဘူး။ဒါပေမဲ့ကျွန်တော်တို့ke o poco na o tiene oye poco chinchi po no yinga le chonoro ni na da shi de ko le se pe ma ni na po ro shi ta de no ko lo lo se ro no ni na de sing ga ro ma shi de po na phe ka ro pin si ne ne tha na pe shi ba de
TNLA ရဲ့ပြောရေးဆိုခွင့်ရှိသူလွေးရည်ဦးကလည်းကွက်ခိုင်မျိုးအရေးခင်းတဲ့ပတ်သက်လို့နှစ်ဖက်ဗဟိုချင်းညှိနှိုင်းသွားမှာဖြစ်ကြောင်းပြောပါတယ်
အချင်းချင်းပြပွားနေတဲ့အငင်းပွားမှုတွေဖုတ်တိုင်းမျိုးတွေကိုလူစုတွေအနေနဲ့ကတော့စိုးရင်ဖျားမရှိပါဘူးကျမတို့ဘက်ကတော့ဒါတွေကိုဒီနိုင်ငံရေးအတွက်ဆိုအဆွေနွေညနိုင်ရင်းနဲ့တော့ကျမတို့ဆောင်ရွက်မှာဖြစ်ပါတယ်ဟောကျမတို့ဒီခံရေးဘဟုနဲ့ခံရေးကြားမှာကျမတို့ဒီဘဟုအဆင့်ပြည့်ဆုံးဆွေးနွေးမှုပြုလုပ်နိုင်တယ်ကျမတို့ချိပါနေတာမျိုးရှိပါတယ်
KIA နဲ့ DNLA တပ်ဖွဲ့ဝင်တွေကြားတင်းမာမှုတွေဖြစ်တဲ့တဲ့ရင်ကိုမီဒီယာတွေမှာဖော်ပြလာတဲ့အခါနှစ်ဖက်ပြည်သူတွေကြားအပြန်အလှန်ဝေဖန်တိုက်ခိုက်တာတွေရှိခဲ့ပါတယ်။ဗိုလ်မှူးကြီးနော်ဘူးကတော့မဖြစ်တဲ့ကိစ္စတွေမဖြစ်ရအောင်အမုန်းစကားတွေရှောင်ကျဉ်ကြဖို့အခုလိုတိုက်တွန်းထားပါတယ်
။အခုအဲ့လိုမျိုးအချိန်ကာလမှာကတော့ကျွန်တော်နှစ်ဖက်ကပြည်သူတို့ထုတ်ပြီးနှစ်ဖက်ကအွန်လိုင်းတမားတွေနာနှစ်ဖက်ကကျွန်တော်တက်ဖွဲ့ဝတ်တဲ့အားလုံးလည်းချင်းချင်းမုန်းစကားတွေပေါ့his speech lo kwa ma bo no among sakare a khu chi ma ro to ro tei tha bo ye chi ba le a ra ga ro ma phit dit de ha de ko phit che tat de a di sakare bo le no da ro khu chi ma ro song bu lo ba le lo chano ro pyo lo ba le
na phat pwa tai mu ri shi de a kha pi du ri cha a the myin lwe ma aw saung yet ni da ri shi ni chaung ne di lo a nyin pwa mu ri yo ne aw saung yet taw ma phit chaung tnl pyo khwin ya tu lwe yi u ka pyo ba de
a pwa tai mu de nyin pwa mu de shi da de a kha ma ti chu ka lu thu de a nyin ma aw a lu thu de a de bo tha kwe lo aw saung yet ni da mu de shi ba de na so do ka di ha ko chuma do ka do di set let pi do ma ရရှိတည်တံ့ခံရတဲ့မဟာမိတ်နဲ့ဒီဆက်လက်ပြီးတော့မှဒီအငင်းပွားမှုတွေရောနေအောင်ကျွန်တော်တို့ဆောင်ရွက်သေးရှိပါတယ်ဟုတ်ကဲ့
ကချင်လွတ်လပ်ရေးအဖွဲ့ KIO ဟာ1994ခုနှစ်အပြစ်ခတ်ရစဲပြီးတဲ့နောက်ကုတ်ခိုင်မြို့မှာဆက်ဆံရေးယုံဖွင့်လှစ်ခဲ့ပြီး2011ခုနှစ်မှာတကြော့ပြန်တိုက်ပွဲတွေဖြစ်ခဲ့ပြီးတဲ့နောက်ရုပ်သိမ်းခဲ့ပါတယ်တက်တုံညာနှစ်ခုစစ်စင်ရေးမှာ TNL ကကုတ်ခိုင်မြို့ကိုသိမ်းယူခဲ့တဲ့နောက်မှာ KIA ကဆက်ဆံရေးယုံကိုပြန်လည်ဖွင့်လှစ်ခဲ့တာပါTNL ကဆက်ဆံရေးယုံဖွင့်လှစ်တာနဲ့ပတ်သက်လို့တရားဝင်အကြောင်းကြားဖို့စစ်ဝတ်စုံတွေမဝစ်ဖို့တတိပေးမှုတွေရှိခဲ့ပြီးအခုလိုနှစ်ဖက်ကြားအချင်းများမှုတွေဖြစ်လာခဲ့တာပါ KIA နဲ့ TNL ကြားမန္တုံမြို့နယ်အတွင်းမှာလည်းပြီးခဲ့တဲ့လပိုင်းကအလားတူပုတ်တိုက်မှုတွေဖြစ်ခဲ့ပါတယ်2013ခုနှစ်အတွင်းမှာလည်းအောက်ခြေတပ်တွေကြားအချင်းများတာတွေဖြစ်ခဲ့တာကြောင့်နှစ်ဖက်တွေ့ဆုံဆွေးနွေးတာတွေရှိခဲ့ပူပါတယ်ရှင်
တင်မာမှုတွေရှော့ချရေးအတွက်ညီနိုင်မှု KIO နဲ့ DNL တီသဘောတူတဲ့တည်းမဲ့အင်ဂျင်နိုင်ကပြောပြပေးခဲ့တာပါအခုဆက်ပြီးတော့တရုတ်နိုင်ငံရောက်မြန်မာအလုံသမားတွေရဲ့အခြေအနေနဲ့ပတ်သက်လို့ပြောပြပေးပါမယ်တရုတ်နိုင်ငံကစစ်ရုံတွေမှာအလုံသမားအခွင့်အရေးတောင်းဆိုခဲ့ကြတဲ့မြန်မာအလုံသမားတွေကဥဆောင်သူတချို့ကိုတရုတ်ရဲတပ်ဖွဲ့ကဖမ်းဆီးပြီးတော့မြန်မာနိုင်ငံပြန်ပို့ခံရမယ့်အခြေအနေနဲ့ရင်ဆိုင်နေရတယ်လို့အလုံသမားရဲ့လှုပ်ရှားသူတွေကပြောပါတယ်လောက်ခလာစာတိုးပေးဖို့အလုံချိန်တိတိကျကျတတ်မှတ်ပေးဖို့တောင်းဆိုရင်းမနေ့တနင်္ဂနွေနေ့ကဖမ်းဆီးခံခဲ့ရပြီးတဲ့နောက်မြန်မာနိုင်ငံပြန်ပို့ခံရမယ့်အပေါ်စိုးရိမ်မှုတွေလည်းထွက်ပေါ်နေတာပါတရုတ်နိုင်ငံရောက်မြန်မာအလုံသမားတွေအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးမတ်စုမွန်ပြောပြပေးပါရှင်
တရုတ်နိုင်ငံယူနန်ပြည်နယ်ရင်ကျန်းမြို့ဆက်မှုဇုံ၄မှာရှိတဲ့ဟုံဟုံဖူစီအထည်ချုပ်ဆက်ယုံမှာလောကလစာတိုးမြင့်ပေးဖို့အပါအဝင်ရပိုင်ခွင့်တချို့ကိုတောင်းဆိုခဲ့ကြတဲ့အလုံသမား600ရဲကခေါင်းဆောင်တဲ့သူတွေကိုတရုတ်ရဲတပ်ဖွဲ့ကပြီးခဲ့တဲ့တနင်္ဂနွေနေ့ကဖမ်းဆီးထိန်သိမ်းလိုက်ပါတယ် ူတို့အားလုံးကိုပြန်ပို့မယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာကြောင့်ဒီကိစ္စကိုတေချာစောင့်ကြည့်နေပါတယ်လို့မြန်မာနိုင်ငံအလင်းသစ်အလုသမားတမကများအဖွဲ့ချုပ်ရဲ့တွဲဖက်ဥက္ကဋ္ဌမတ်တင်တင်ဝေက VOA ကိုအခုလိုပြောပြပါတယ
်ဆန္ဒပြတဲ့အကြောင်းအရာကတော့မြန်မာအလုသမားနှစ်ဦးကိုသူတို့က OD မစင်းလို့ဆိုမြန်မာပြည်ပြန်ပို့မယ်ဆိုတဲ့အဲကိစ္စနဲ့ပတ်သက်ပြီးတော့တရုံလုံးဝပေါ့နော်လက်မခံတဲ့အတွက်ဆန္ဒထားပြကြတယ်အဲနောက်ဆက်တွဲတောင်းဆိုချက်တွေပါလာတယ်အလူသမားတွေတောင်းဆိုတဲ့အချက်တွေအကုန်လုံးပေးတယ်70ချက်ပေါ့နော်အကုန်ပေးပြီးစာချုပ်ချုပ်ပြီးသွားပြီးဆိုမှဒီတနင်္ဂနွေညလေညကြမှာစပြီးဖြစ်တဲ့လိုင်းကအလူသမားတွေကိုရဲတွေလာဖမ်းသွားတယ်လို့ကြားတယ်ပေါ့နော်လူကြီးအတီးကျနဲ့ဘယ်နဲ့ဘဒူရီရဖမ်းပြီးတော့ဘာကြောက်ဖမ်းလဲဆိုတာကိုတော့ကျွန်တော်တို့ထပ်ပြီးတော့အသေးစိတ်ချက်လိုက်နေပါတယ
်ဒီသတင်းမှတ်အတွင်းမှာပဲအလုသမားတထောင်နီးပါးကိုနေဆက်ကနေနေရက်ကိုပြန်ပို့လိုက်ပြီးဆိုတော့သတင်းတွေလည်းထွက်ပေါ်နေပါတယ်နေ့တိုင်းအတုတ်လိုက်ပြန်ပို့နေတယ်ဆိုပေမဲ့အတိအကျဘလောက်ပြန်ပို့ခဲ့တယ်လဲဆိုတာကိုတော့ VOA အနေနဲ့စုံစမ်းနေတော့ဖြစ်ပါတယ်တရုတ်နိုင်ငံကစက်ရုံနေမှာပထမဦးဆုံးဆန္ဒပြခဲ့တဲ့မြန်မာအလုသမား200ကျော်ကို2024ခုနှစ်နှစ်စာပိုင်းမှာနေရက်ပြန်ပို့ခဲ့တဲ့အတွက်အခုဒီချိန်လဲပြန်ပို့မယ်ဆိုတဲ့အခြေအနေကဖြစ်နိုင်ကြောင်းအလုသမားရေးစောင့်ကြည့်သူတွေကပြောပါတယ်။အခု2025ခုနှစ်ဖေဖော်ဝါရီလထဲမှာပဲယူနန်ပြည်နယ်မန်စီမြို့ကစက်ရုံ3ကျုံမှာမြန်မာအလုသမားယာနဲ့ချီပြီးတော့ဆန္ဒပြခဲ့ပါတယ်။ Ohid အထည်ချုပ်ကအလုသမား900လောက်ကိုရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။ဆက်ယုံပိုင်ရှင်ကိုလိုအားကတိုးပေးဖို့အချိန်ပြည့်မခိုင်းမှုတောင်းဆိုခဲ့တဲ့အတွက်ဖမ်းဆီးထိန်းသိမ်းခံခဲ့ရတာလို့အလုသမားတွေက VOA ကိုပြောပြပါဗျ။အလုသမားတဦးကဖြစ်စဉ်ကိုအခုလိုပြောပြပါဗျ။ဒီ
ဘက်ကဘုရားကိုစားခေါ်လာတယ်။လာတာအနေနဲ့ထောက်နေရလို့တတ်မှတ်ထားတယ်။ငုံချင်းပေါ့။ထောက်နေရထောက်နေစသဖြင့်သူကြွချင်လို့ထပ်တူပြီးတော့လေ။ဆိုပေမဲ့ဒီကတကယ်အထဲမှာကျတော့ဖြစ်နေတဲ့ပြဿနာအလုသမားကတည်းကနေမှန်းလား။ဟုတ်တယ်ကွာ IC ဘောလေးကတ်တယ်မလားမဟုတ်ဘူးသူကဒီတပတ်ကတ်တယ်လို့တပတ်ကတ်ကဒီကြုပ်ပြီးမှလောလောပိုင်ကိုမရှိဘူးသူရဲ့မိပြီးရေးလာတယ်အဲ့တော့အလုပ်သမားတွေဒီချက်ဝင်လာပြီဆိုရင်ဒီအလုပ်ဆက်ရုံနဲ့ပါပဲအခြေချုပ်မိသူကိုဖက်တာဒီဆက်ရုံနဲ့အပင်လဲထောက်လို့မရဘူးသူဒီချက်လို့ပြောသူပြန်မှဆက်တယ်လို့မရဘူးသူတို့တမတာဒီရေးတယ်လို့ပြီးပြီလို့ရှိရင်ဒုက္ခမရတာဒုက္ခလျှော့တာဖြစ်လာအဲ့ကျတော့ထောင်းနေရလို့ပြောရလို့ဒီမှာကျတော့ခါလီတန်တလားကိုအဆောင်ပြေရ800ပြေအမျိုးကြီးချိုးဖို့ခံရတယ်အများကြီ
းယူနန်ပြည်နယ်ကတာဝန်ရှိတဲ့သူတွေနဲ့မြမအလုသမားဆေလူရေးကိစ္စတွေကိုနားလည်မှုစာချုပ်လွှာမှာလက်မှတ်ရေးထိုးထားတယ်လို့စစ်ကောင်စီရဲ့အလုသမားရေးဌာနတာဝန်ရှိသူကတော့ VOA ကိုအတည်ပြုထားပါတယ်အဲ့ဒီသဘောတူညီချက်ထဲမှာတော့အလုချိန်လောကလစာနေဆက်ဖြတ်ကျော်ခွင့်တွေကိုထည့်သွင်းထားပေမဲ့မြမအလုသမားတွေတရုတ်နိုင်ငံထဲမှာတရားမဝင်အလုသမားတွေတပွဲဆက်ဆံခံနေရတယ်လို့လည်းအလုသမားရေးလှုပ်ရှားသူတွေကပြောပါတယ်အခုနောက်ဆုံးတရုတ်ဆက်ယုံကမြန်မာအလုသမားတွေဖမ်းဆီးခံရတဲ့ကိစ္စနဲ့ပတ်သက်လို့တော့မြန်မာနိုင်ငံနဲ့တရုတ်နှစ်နိုင်ငံအာဏာပိုင်တွေဘက်ကတစုံတရာထုတ်ပြန်ပြောဆိုတာမရှိသေးပါဘူးရှင
်မဆုမွန်ပြောပြပေးခဲ့တာပါမကြခင်ထုတ်လွှင့်ပေးမယ့်အစီအစဉ်ဒုတိယပိုင်းမှာတော့အပတ်စဉ်ခဏတွေကိုနားဆင်ရမှာပါရှင
် VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်view မြန်မာပိုင်း youtube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ
်မင်္ဂလာညစမှာတော်တာရှင်များရှင် view american တန်ရဲ့2025ခုနှစ် march 10ရက်တနင်္လာညပိုင်းထုတ်လွှင့်ပေးနေကြဖြစ်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့တနင်္လာညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။အရင်ဆုံးတော့တွဲဆုံမြေမြန်ကအစီအစဉ်ကိုအလှည့်ပေးကြပါမယ်။တရုတ်နိုင်ငံအနေနဲ့ရခိုင်ရဲ့60ရာခိုင်နှုန်းကိုထိန်းချုပ်ထားတဲ့ Arakha တပ်တော် AA ကိုတရားဝင်အုပ်ချုပ်နေတဲ့နိုင်ငံရေးအင်အားစုတစ်ခုအနေနဲ့အတိအမှတ်ပြုဆက်ဆံတာမျိုးမလုပ်သေးပေမဲ့ဒီချင်းကပ်မှုပုံစံကပြောင်းလဲလာနိုင်တယ်လို့သူတွေတူကပြောပါတယ် AA ဟာစီးရဲအောင်မြင်မှုကတဆင့်သူတို့လိုလားတဲ့နိုင်ငံရေးအခြေအနေကိုရရှိဖို့တရုတ်နဲ့အိန္ဒိယနိုင်ငံလုံးစလုံးနဲ့ထိန်းညှိရမယ်လို့လည်းနောက်တူကထောက်ပြပါတယ်စီးရဲအချိန်တင်လာတဲ့ရခိုင်စီးရဲရိုက်ခတ်ချက်တွေနဲ့ပတ်သက်ပြီးတော့ဆက်သွယ်မေးမြန်းထားတဲ့ကိုငိမ့်ချန်ကြီးကတင်ပြပေးပါရှင
် Arakha တော် AA ဟာရခိုင်ကမြို့နယ်18မြို့နယ်ထဲမှာသူတို့ထိန်းချုပ်ဖို့ကြံနေတဲ့3မြို့နယ်တွေကမြို့တော်စစ်တွေအပြင်ရခိုင်တောင်ပိုင်းကကြောက်ဖြူမြို့နယ်တွေမှာပါစီရေးအရှိန်ညှင့်လာနေတာပါဒါဟာတရုတ်နိုင်ငံရဲ့မဟာဗျူဟာမြောက်ကပတ်လိုင်းရင်းနှီးမြှုပ်နှံမှုတွေအတွက်ချိန်ချောက်မှုအသစ်တွေဖြစ်ပေါ်လာတာနဲ့အတူအေရဲ့နိုင်ငံရေးအခန်းကဏ္ဍကလည်းကျယ်ပြန့်လာတယ်လို့ကြွမ်းကျင်သူတွေကတွက်ဆလာကြပါတယ် မေရိကန်ပြည်ထောင်စုဟဝိုင်ပြည်နယ်အခြေစိုက်အင်ဒိုပစိဖိတ်ဒေသဆိုင်ရာနိုင်ငံခြားရေးနဲ့လူမျိုးရေးမူဝါဒသုတေသနအဖွဲ့တစ်ခုဖြစ်တဲ့ Pacific Forum ကသုတေသီကိုအောင်သူရကိုကချောက်ဖြူရောစစ်တွေရောကဘက်အားလုံးတွေအရေးကြီးနေတယ်လို့ပြောပါတယ
်ဒီဘင်္ဂလားပင်လယ်အော်နဲ့ထိစပ်နေတယ်ပေါ့နော်ရခိုင်ပြည်နယ်အတွင်းမှာရှိတဲ့အဲဒီစီမံကိန်းနှစ်ခုပေါ့နော်အတေကကြောက်ပြည်နယ်စိတ်ကရောနော်ရွှေကက်စပိုက်လိုင်းရောတေယိုဆိုးရရဲ့ဒီ BRI စီမံကိန်းတစ်ခုလုံးအတွက်အချက်အကျကြတဲ့အခန်းကဏ္ဍမှာရှိတယ်ပြီးတော့ဒီစီမံကိန်းတွေဟာတရုတ်နိုင်ငံအတွက်သူကစီးပွားရေးအကျိုးအမြတ်ဟိုရရှိအောင်တသက်မဟုတ်ဘူးပထဝီအနေထားရလဲအရန်ရေးကြည့်တဲ့နေရာမှာရှိတယ်ဘာကြောင့်လဲဆိုရင်သူကလူဦးရေ 1.4 ဘီလီယံကျော်ရှိတယ်တရုတ်နိုင်ငံရဲ့စွမ်းအင်လိုအပ်ချက်ပေါ့နော်ဒီစွမ်းအင်လိုအပ်ချက်ကိုရခိုင်ပြည်နယ်ကခုနစီမံကိန်းတွေဟာအရေးပါတဲ့ခံကဏ္ဍကနေပံ့ပိုးပေးနေတာဖြစ်တယ်။လုံခြုံရေးရှုထောင့်အချိန်မဲ့ဆိုရင်လေဒီတရုတ်တောင်ပိုင်းပေါ့နော်ယူနန်ပြည်နယ်ကနေပြီးတော့အိန္ဒိယသမုဒ္ဒရာကိုခပ်ပေါက်ပေးထားနိုင်တဲ့မဟာဗျူဟာကျတဲ့နေရာဒေသဖြစ်တယ်။ပြီးတော့တရုတ်ရဲ့ဒီရေလန်းကုန်သွယ်မှုလမ်းကြောင်းနဲ့ပတ်သက်ပြီးတော့သူတို့နှစ်ရှည်လာမြောက်ပေါ့နော်ခေါင်းခဲနေရတဲ့မလကာရေလက်ချာအတိုင်းလမ်းမှာပေါ့ဆိုရင်ချက်ပေါ့နောက်တစ်ခုအရင်းပွားမှုတွေဖြစ်နေတဲ့ဒီတောင်တရုတ်ပင်လယ်လမ်းကြောင်းမဖြတ်ဘဲနဲ့သွားလို့ရမယ်။ပြီးတော့အချိန်ရောတရုတ်အတွက်အချိန်ရောအရင်းမြစ်တွေရောအများကြီးတက်တာသွားမယ်နီလန်းဖြစ်လို့အရန်ရေးကြည့်ရလို့ပထမဆုံးပြောချင်းတယ်ပေါ့နော
်ကြောက်ဖြူစက်ကဲမှာတရုတ်ပြည်သူလူမျိုးရေးတက်မတော်ရဲ့ရေရက်စစ်သည်မော်တွေစက်ကတ်နိုင်အောင်စစ်ဖက်နဲ့အရက်ဖက်မျိုးလုံးတုံးနိုင်တဲ့အလားအလာရှိတယ်လို့လည်း Asia Society ရဲ့အစီရင်ခံစာဆောင်ကထောက်ပြထားတာရှိပါတယ်စစ်ကောင်စီနဲ့ပူတွဲပြီးပုံကိကလူမျိုးတွေချထားနိုင်မှုစ조사လာတာကလည်းယင်းညွတ်နယ်မှုတွေအတွက်တရုတ်ရဲ့စိုးရင်ချက်ကိုထင်ရှားစေတယ်လို့စစ်ကောင်စီဘောယုံကြည်ကူးစားမှုကြဆင်းလာတာကိုလည်းပြသနေတယ်လို့ကိုအောင်သူရကိုကိုကရှုမြင်ပါတယ
်ဖေဗူအာရီလပေါ့နော်18ရက်နေ့ကစစ်ကောင်စီကနေပြီးတော့ဒီပုဂ္ဂလိကလူညောရေးဝန်ဆောင်မှုဆိုင်ရာဥပဒေကိုတရားဝင်ပြဋ္ဌာန်းလိုက်တယ်ဒါကအဘောတိတာစီလဲဆိုရင်တရုတ်ဘက်ကတောင်းဆိုထားတဲ့ဒီဥပဒေလူညောရေးကော်မတီထောင်ဖို့အတွက်နောက်တစ်ဆင့်အကောင့်ထည့်ဖို့ဒါမီးစိမ်ပြလိုက်တဲ့သဘောလို့ပြောရမှာပေါ့နော်နောက်တစ်ခုကစစ်ကောင်စီကဒီဥပဒေကိုကြည့်ရင်လေအရင်သူတို့တစ်ချိန်လုံးသူတို့ refer လုပ်နေသေးတယ်2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ဒါမငြိညွတ်ဘူးမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုသူကထိပါစေတဲ့ပြည်ပတပ်ဖွဲ့အဝင်တွေပြည်တွင်းမှာချထားဖို့လာပြီးတရားဝင်ချထားဖို့ဟိုမငြိညွတ်တဲ့အတွက်ဒီဥပဒေပြဋ္ဌာန်းလိုက်တာပေါ့နော်လုံခွင့်ရအောင်သူပြဋ္ဌာန်းလိုက်တယ်လို့ပြောလို့ရတယ်ဒီလူညုံရေးကော်မတီတီထောင်တဲ့ကိစ္စမှာတရုတ်ဝန်ကြီးပေါ့တရုတ်နိုင်ငံသားရဲ့ဝန်ကြီးဝန်ကြီးရဲ့သူဟိုနေပြီးတော့ခီးစစ်မှာသူတောင်းဆိုခဲ့တာပေါ့နော်အသေးစိတ်ကြည့်ရင်လည်းမြန်မာနိုင်ငံအတွက်ရခိုင်ပြည်နယ်အတွက်လုံခြုံရေးရစိုးရင်စရာချက်တွေရှိရဲ။ဘာကြောင့်လဲဆိုရင်တရုတ်ဘက်ကနေပြီးတော့ဒီလက်နက်တွေပြီးတော့လုံခြုံရေးပစ္စည်းတွေကိုတင်သွင်းလို့ရတယ်။ပြီးတော့ခုနတရုတ်ဟိုပြည်ပတစ်ဖွဲ့ပေါ့နော်။ဒါကိုတရားဝင်တက်ချထားလို့ရတယ်အနေထားမှာရှိတော့ဒါလုံခြုံရေးရစိုးရင်စရာရှိရလို့ပြောလို့ရတယ်ပေါ့နော်။နောက်တစ်ဖက်ကပြန်ကြည့်မယ်ဆိုရင်လည်းကျွန်တော်တို့ဒီတရုတ်အစိုးရကစစ်တပ်ပေါ်မှာအရင်ကသူထားရှိခဲ့တဲ့ယုံကြည်မှုပေါ့နော်။ဒါအထူးသက်သာရောကြသွားလို့သူဒီနီလန်နဲ့သူစူးစမ်းကြည့်တာပေါ့နော်စစ်ကောင်စီအနေနဲ့တရုတ်စီမံကိန်းတွေကိုအပြည့်အဝကာကွယ်နိုင်စမ်းမရှိတော့ဘူးလို့သူယူဆတယ်ယူဆလို့ဒီခြေလမ်းကိုလှမ်းခဲ့တာပေါ့နော်ဒါပေမဲ့ဒီလုံခြုံရေးကုမ္ပဏီစပြီးကိစ္စစပြီးသက်ဝင်ပြီဆိုရင်ဒီတရုတ်လက်နက်ကိုင်တွေရှိနေတဲ့မြေပြင်မှာအေးအေးအတွက်ဟိုထိုးစစ်ဆင်ရတာအရေအခက်ခဲတွေအများကြီးရှိလာနိုင်တာမျိုးတော့သုံးသပ်လို့ရပါတယ်
ကနယ်တက်ကတူကပါတကူကြောင်းသားနိုင်ငံရေးသူတွေတီကိုကျော်ဆန်းနိုင်ကတော့အာခတ်တော်အနေနဲ့နိုင်ငံတကာကယင်းနှိမ့်နှံမှုတွေအရေးကိုထက်သွင်းစဉ်းစားပြီးပြင်ဆင်ထားတာတွေ့ရတယ်လို့သုံးသပ်ပါတယ
်။ကြခင်ကထုတ်ပြတဲ့အချိန်မှာသူတို့ညီချင်းအတွက်လည်းသူတို့တကောက်ဖန်ထားပါတယ်။ပြီးတော့ဒီနိုင်ငံအခြားယင်းနှိမ့်နှံမှုတွေလို့သူတို့ကာကွယ်ပေးမယ်ဆိုတဲ့ဟာမှာသူတို့ကျွန်တော်ဒူးရမြင်တာပေါ့ဒီမှာဒီဟာတွေကတကယ်ဆိုရင်ဘာပြောချင်တာလဲဆိုတော့ငါတို့လည်းအောက်ထက်မှာရှိနေတဲ့ဒီမြေတွေမင်းတို့စီမံကိန်းတွေကိုငါတို့တောင်းဝါခံတယ်ငါတို့နေပြီးတော့ဒါကိုလုံခြုံရေးပိတ်မယ်ပြီးတော့ဖြစ်လာတဲ့ဟာကိုလည်းငါတို့ဆက်ပြီးတော့လုံခြုံရေးပိတ်အောင်မယ်ဆိုတဲ့ဟာကိုသူတို့အနေနဲ့ကတိတကိုယ်ဝဲတစ်ခုအနေနဲ့ပေါ့နိုင်ငံရေးကတိတကိုယ်ဝဲတစ်ခုအနေနဲ့ချက်ပြရတယ်ဆိုတော့တဖို့ကိုကျွန်တော်အနေနဲ့မြင်တာပေါ့အတင်းပေးရရှိထားတဲ့နေမျိုးတွေကိုငါတို့အနေနဲ့နိုင်ငံရေးအရာတာဝန်ယူရဲလုံခြုံရေးအရာတာဝန်ယူရဲဆိုတဲ့ဟာကဒီနိုင်ငံတကာရန်နှင်းမြုံနယ်မှုပေါ့တရုတ်ထူးလည်းမဟုတ်ဘူးပေါ့လေကျွန်တော်အိန္ဒိယလည်းရှိရပေါ့အိန္ဒိယရဲ့ဒီကလဒန်စီမံကိန်းအပါအဝင်ပေါ့ဒါတွေကိုသူတို့အနေနဲ့ဒီတန်းတန်းစကားပို့ရဆိုတဲ့တဖို့ကိုပို့ပြီးတော့တက်ရောက်မယ်ဆိုရင်လည်းမမှားဘူးထင်တယ်ပေါ့ဟုတ
်တရုတ်နိုင်ငံနေနဲ့နေပြည်တော်နဲ့စစ်ကောင်စီပေါ်ဗဟိုပြုချင်းကတ်တဲ့စဉ်းစားပုံကနေလဲပြောင်းလဲဖို့လုံးနေပြီလို့ကိုအောင်သူရကိုကသုံးသပ်ပါတယ
်လက်ရှိအနေထားမှာတော့ဒီစစ်ကောင်စီကလည်းသူကနေရာနဲ့မှာသူကစစ်မျက်နှာဖွင့်နေရတာပေါ့နော်ခုနကကချင်မှာရောအညာမှာရောအခုဆို AR တိုင်းမှာရော ပကိုးမှလည်းပကိုးရိုးမှဆစ်စင်ရေးဆိုပြီးသူတို့တော်လိုင်းကြီးပူပေါင်းအင်အားစုအဖွဲ့တွေကစတင်လာတွေ့ရတယ်။တစ်ဖက်မှာတော့ AI တဖြည်းဖြည်းချင်းသူ့ရဲ့နယ်မြေထိန်းချုပ်ထားနိုင်တာကနေချင်း AI ပကိုးပြီးတော့မကွေတိုင်းအဆက်တွေအထိသူကသူ့ရဲ့ border line တွေပေါ့နော်ပို့ပြီးခိုက်မှာသူကလုံနေရတွေ့ရတယ်။တွေ့ရတော့တရုတ်အနေနဲ့ဒီရခိုင်ပြည်နယ်ထဲမှာရှိတဲ့စီမံကိန်းတွေကိုတကယ်ကိုဟိုကာကွယ်ဖို့အတွက်ပေါ့ပြီးတော့သူတို့ခဏခဏပြောတယ်မြန်မာပြည်ကိုငြိမ်းချမ်းပြီးတော့တည်ငြိမ်တဲ့လမ်းကြောင်းကိုသွားဖို့ဆိုရင် AA နဲ့လည်းသူတို့ဘယ်လိုထိတွေ့ဆက်ဆံလဲဆိုတာကိုစဉ်းစားသင့်တယ်လို့ကျွန်တော်မြင်တယ်။အရင်ကလို့ကျွန်တော်တို့အာဏာဗဟိုချက်ဟိုနေပြီးတော့မှအခြေပြုပြီးတော့စဉ်းစားစစ်ကောင်စီနဲ့ထိတွေ့ဆက်ဆံရုံနဲ့အဲသူတို့ရဲ့အကျိုးစီးပွားတွေသူတို့ဖြစ်ချင်တဲ့ဆန္ဒတွေကိုလုပ်ဖို့ကခက်ခဲလာပြီ။အခုကအုပ်ချုပ်ရေးပုံစံကလည်းပြောင်းလာတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရောတော်လှန်ရေးအဖွဲ့တွေရောအနေမျိုးတွေသိမ်းပြီးတော့ဟိုအုပ်ချုပ်ရေးပုံစံအစ်စ်ပေါ့နော်အဲ့လိုမျိုးဟာအစားထိုးလာတဲ့အခါမှာတရုတ်အနေနဲ့ဟိုပြန်ပြီးစဉ်းစားတင်တာကခုနအေးအေးပါဝင်ဒီတော်လှန်ရေးအဖွဲ့တွေနဲ့ဟိုထိတွေ့ဆက်ဆံမှုတွေစဖို့ပေါ့နော်အဲ့သူတို့စဉ်းစားသင့်ပြီလို့တော့ကျွန်တော်တော့မြင်တယ်ချင်းကတ်တဲ့ပုံစံပေါ့နော်မြမရေးမှာချင်းကတ်တဲ့ပုံစံအပြောင်းလဲဖို့လိုတယ်လို့မြင်တယ်
Connected to our culture satellite ကတော့အာရခတက်တော်အနေနဲ့တရုတ်နိုင်ငံရဲ့တရားဝင်ဆက်ဆံမှုရဖို့မှာဒေသတွင်းနဲ့နိုင်ငံတကာဆက်ဆံရေးကိုထိန်းသိမ်းဖို့လိုတယ်လို့ထောက်ပြပါတယ်
ရှိစေရအောင်မြန်မိုးကတဆန်သူတို့လိုလာတဲ့နိုင်ငံရဲ့အခြေအနေတစ်ချက်တစ်ခုကိုရောက်ဖို့ဆိုရင်သူတို့အနေနဲ့တော့ဒီလိုမျိုးအတိုးရှိုးတယ်ပြီးတော့ချက်ကန်ပင်လန်းဖြစ်တဲ့အိန္ဒိယနဲ့တရုတ်ကြောင်းမှာဖြစ်တဲ့အတွက်ကြောင့်ဒါကလွေကူတဲ့ဒေတာလည်းမဟုတ်ဘူးပေါ့လေအဲ့လိုပုံစံမျိုးနဲ့ကြတော့ကျွန်တော်မြင်တာကရှေ့ကိုသွားဖို့ဆိုရင်တို့ဒါအဲ့လိုပုံစံမျိုးအတိုးရှိုးတယ်ချက်ကန်ပင်လန်းဖြစ်မှုတွေကိုတို့အနေနဲ့တော့အများကြီးလေ group စိတ်ကိုစေးရမယ့်အခြေအနေလေးဖြစ်တယ်လို့ကျွန်တော်မြင်တာပေါ့ဟုတ်
တစ်ဖက်မှာလည်းကြောက်ဖြူရဲ့မဟာဗျူဟာမြောက်ရေးပါမှုကြောင့်တရုတ်နိုင်ငံဟာသူ့ရဲ့အကျိုးစီးပွားတွေကိုကာဝယ်နိုင်ဖို့အတွက်စစ်ကောင်စီနဲ့အေအေကြားမှာဂျားဝယ်ဖြန့်ပြင်းနိုင်ရေးဖိအားပေးလာမလားဆိုတာစောင့်ကြည့်ရဖို့ရှိနေပါတယ်ဒါပေမဲ့တရုတ်ဟာရေရှည်မှာမြန်မာနိုင်ငံကြီးတည်ငြိမ်ပြီးတော့သူတို့ရဲ့အကျိုးစီးပွားစီမံကိန်းကြီးတွေလက်ပတ်နိုင်ဖို့ဆိုရင်တော့အာရခတက်တော် A အပြင်မြူသားညွှန်ရေးဆိုရ NUG အပါအဝင်တော်လိုင်းရေးအင်အားစုတွေနဲ့တရားဝင်သဘောထိတွေ့ဆက်ဆံဖို့လိုအပ်နေကြောင်းသုတေသီတွေကထောက်ပြနေကြပါတယ်ခင်ဗျာကျွန်တော်ညဉ့်ညဉ့်ပါ
တရုတ်စီမံကိန်းကြောက်ဖြူတိုက်ပွဲရိုက်ခတ်မှုအကြောင်းဆက်သွယ်မေးမြန်းခန့်အစီအစဉ်မှာကိုငင်းချမ်းရေးကတင်ဆက်ပေးခဲ့တာပါအခုတော့စီးပွားရေးအစီအစဉ်အလှည့်ပါဖဲခုံမြို့နယ်တွင်ကဝေးလံခေါင်းတီးတဲ့ဒေသတွေမှာလယ်သမားတွေနဲ့တိုက်ပွဲကနေစစ်ရှောင်ထွက်ပြေးလာကြသူတွေဟာအခြေခံလိုအပ်ချက်တွေကိုဖြည့်ဆည်းနိုင်ရေးအတွက်ဘိန်းဆိုင်ပြိုးကြရတယ်လို့ပြောပါတယ်။ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမတ်သိန်ကီထိုက်ကတင်ဆက်ပေးထားပါတယ်ရှင်။
မြန်မာနိုင်ငံမှာဆီယနာသိန်းနဲ့2021ခုနှစ်နောက်ပိုင်းပထမဆုံးအကြိမ်ဖြစ်ဘိန်းစိုက်ပျိုးမှုရော့ကျလာကြောင်းကုလသမဂ္ဂကပြီးခဲ့တဲ့သတင်းပတ်တွေတွင်ပြောဆိုထားပေမဲ့လို့လဲမြန်မာနိုင်ငံဟာဆိုရင်ကမ္ဘာမှာမူရစေဝါထုတ်လုပ်မှုအများဆုံးနိုင်ငံအဖြစ်ဆက်လက်ရပ်တည်နေပါတယ်မြန်မာနိုင်ငံရဲ့ဝေးလံတဲ့နေဆက်ဒေသတွေမှာဘိန်းစိုက်ပျိုးထုတ်လုပ်မှုကအဆင့်အဆက်တရှိလာတာဖြစ်ပြီးလက်နက်ကိုင်အဖွဲ့တွေနဲ့ရာဇဝတ်ဂိုင်းတွေကဘိန်းဖြူထုတ်လုပ်ကြတဲ့ဒေါ်လာတန်းထောင်ချီတမှုရှိတဲ့မူရစေဝါကုန်ကူးမှုကိုတရားဥပဒေစိုးမိုးရေးဆိုင်ရာအာဏာပိုင်တို့ကလည်းလစ်လျူရှုထားတယ်လို့သုံးသပ်သူတို့ကပြောကြပါတယ်။ဆီယနာတိတ်မှုနောက်ပိုင်းဘိန်းဆိုင်ပြုံးမှုကလည်းတိုးလာတာပါ။မိုးပြေဒေသခံဘိန်းဆိုင်တောင်သူကိုအောင်လှကတော့
ရင်တော့တော့စဘာပဲအဓိကဆိုက်ပါတယ်။ကိုအိမ်မှာကိုဟိုရမှာကိုနေတဲ့ခါကျတော့လေဟိုဟိုစဘာပဲအဓိကပြီးတော့ဆိုက်ပါတယ်။ခုနောက်ပိုင်းနိုင်ငံရေးချင်းတွေကဒီလိုဖြစ်လာတဲ့အတွက်ကြောင့်ကျွန်တော်တို့လည်းဟိုတခြားကလည်းလှုပ်ရှားမရှိဘူး။ခြားတိနိုင်လည်းဟိုငွေအလောက်မရဘူး။ဟိုအဲအကြောင်းကိုလည်းတခြားဒီဘင်းကိုကျွန်တော်တို့အဓိကစိုက်လာတော့ပေါ့နော်။ဒီ2023နောက်ပိုင်းမှာကျွန်တော်တို့ဘင်းစားစိုက်ပူတာပါကျွန်တော်တို့
။ဆီယနာတိတ်မှုနောက်ပိုင်းတိုက်ပွဲတွေကြောင့်အိုးအိမ်စွန့်ထွက်ပြေးရသူပေါင်းတန်းချီရှိတယ်လို့ကုလသမဂ္ဂကလည်းပြောဆိုထားပါတယ်။တိုက်ပွဲတွေအတွင်းအိုအိမ်အသက်မွေးဝမ်းကြောင်းဆုံးရှုံးရပြီးစစ်ရှောင်ထွက်ပြေးရသူတွေလည်းဘိန်းဆိုင်ပြူလာကြရတယ်လို့မိုးပြဲကဘိန်းဆိုင်တောင်သူကိုအောင်နိုင်ကပြောပါတယ
်။စာဝန်ကြီးရဲ့အရင်ချက်တဲတောင်းတော့ဒီမှာနေတဲ့လူတွေလည်းအကုန်လုံးစစ်ရှောင်တွေများပါတယ်စစ်ရှောင်တွေပဲလှုပ်ကြတာဒါတည်းကနော်ကျွန်တော်တို့ရွာထဲမှာမနေရတဲ့လူတွေဒီတောထဲမှာမနေလောက်ကန်စားသောက်တဲ့အချိန်မှာကျွန်တော်တို့စစ်ရှောင်တွေများတယ်လေ
လူမှုစီးပွားဆိုင်ရာအခြေခံကြောင့်မြန်မာနိုင်ငံမှာဘိတ်ဆိုင်ပြိုမှုတိုးလာရတဲ့အကြောင်းရင်းကိုကုလသမဂ္ဂအစိုးရကန်ဆာကထောက်ပြပါတယ်။ဘိတ်ဆိုင်ပြိုမှုနဲ့လူမှုစီးပွားရေးဖွံ့ဖြိုးမှုကြားမှာနီးနီးဆက်ဆက်ပတ်သက်တယ်လို့လည်းအတည်ပြုပါတယ်။အထူးသဖြင့်ဘိတ်ဆိုင်ပြိုတဲ့ကြေးရွာတွေမှာစီးပွားရေးအခြေအနေခက်ခဲပြီးလူမှုဝန်ဆောင်မှုတွေမရှိသလိုအကျွေးနှုန်းနဲ့မတည်ငြိမ်မှုကလည်းပိုများတယ်လို့ဖော်ပြပါတယ်။မိုးပြဲဒေသခံဘိန်းဆိုင်တောင်သူကိုအောင်လှကတော့သူ့ခံစားချက်ကိုအခုလိုပြောပါတယ
်အမှန်တော့ခံစားချက်မှာတော့ဘိန်းဆိုင်ရတော့မကောင်းဘူးဗျာမူစီဝါထုတ်လို့ရရပဲကိုစိတ်ပဲကောင်းမှာလေဗျာဒါမဲ့နေရာချင်းကမတူဘူးလေသူတို့နေရာမှာကျွန်တော်နေရာမှာသူတို့လာဝင်မယ်ဆိုရင်လည်းသူတို့စိုက်ကြမှာပဲဘာလို့လဲဆိုတော့ကုခဲခဲကိုကိုပဲတည်တယ်ဥမာကျွန်တော်ငတ်တာသူတို့မှမငတ်တာဘူးเนาะကျွန်တော်တို့ကဟိုသမင်းငတ်ဖူးတာတွေအများကြီးရှိတယ်
ပြီးခဲ့တဲ့2023ခုနှစ်အတွင်းမြန်မာနိုင်ငံကကမ္ဘာမှာဘိတ်အများဆုံးထုတ်လုပ်ရနိုင်ငံဖြစ်ခဲ့ပါတယ်။ဘိတ်ဆိုင်ပြိုမှုကိုတာလီဘန်အစိုးရကနှိမ်နှင်းခဲ့တာကြောင့်အရင်ကကမ္ဘာမှာဘိတ်အများဆုံးထုတ်လုပ်ရဖြစ်ခဲ့တဲ့အာဖဂန်နစ္စတန်နိုင်ငံထက်နှစ်ဆရှိခဲ့တာဖြစ်ပါတယ်။2024ခုနှစ်အတွင်းမြန်မာနိုင်ငံမှာဘိတ်995တန်ထုတ်လုပ်ခဲ့တယ်လို့ကုလသမဂ္ဂမူရစေဝါနဲ့ရာသွင်းမှုများဆိုင်ရာယုံ UNODC ကဖော်ပြပါတယ်။မူပြေဒေသခံဘိတ်ဆိုင်တောင်သူကိုအောင်နိုင်ကတော့သူ့အမြင်ကိုအခုလိုပြောပါတယ်
။ဘာကြောင့်ဘိတ်ဆိုင်ပြိုမှုများလဲဆိုတော့ဇာဝနေရဲ့အတွက်ပဲထင်တာပဲ။အဲ့လိုမျိုးပေါ့နော်။ကျွန်တော်ထင်တာနိုင်ငံရေးလည်းဟိုချင်းနေမကောင်းလေနိုင်ငံရေးမကောင်းတဲ့အချိန်ဆိုတော့လူတိုင်းဟိုပြန်ပါမှာလေအလုပ်လုပ်တွေသွားဖို့လာဖို့အရင်ခက်ခဲတာဟုတ်နော်ခက်ခဲတဲ့ခါကျတော့ကိုယ်နိုင်ငံမှာကိုယ်လှုပ်ရှားစိုက်စားတဲ့ဟာကြဆိုလို့ရှိရင်ဒီပြောင်းဘူးပြောင်းကောက်တွေပဲရှိတယ်အဲ့လိုမျိုးဈေးနှုန်းမရှိတဲ့ခါကျတော့ဘိန်းပဲစိုက်များတာပဲလေကျွန်တော်ထင်တာပဲ
မြန်မာနိုင်ငံမှာဘိန်းစိုက်တောင်သူတွေကကြွယ်ဝချမ်းသာကြတာမဟုတ်ကြောင်းအခက်ခဲတွေကြုံရခြင်းမိသားစုအခြေခံလိုအပ်ချက်ကိုဖြည့်ဆည်းနိုင်ရုံဘဝရည်တည်ရေးအတွက်လှုပ်ရှားတာဖြစ်တယ်လို့ UNODC ရဲ့မြန်မာဆိုင်ရာမန်နေဂျာယတ္ထဒါကိုဝါကလည်းပြောပါတယ်။ဒါဆိုရင်ဖေကုံဒေသခံဘိန်းစိုက်တောင်သူဒိုးရွှေခန့်ရဲ့ပြောဆိုခြင်းနဲ့အလားတူဖြစ်ပါတယ
်။စိုက်တဲ့လူကလည်းစိုက်တာစိုက်တာပါအကျိုးရှိပါဘူးစိုက်ပြီးရင်လည်းချမ်းသာသွားလားအဆင်ပြေသွားလားလုပ်ငန်းတစ်ခုထူထောင်နိုင်သွားလားဆိုလည်းမထူထောင်တော့ထောင်နိုင်တော့လားလူအတိလူပါပဲအမှားတော့တကယ်တော့တခြားအစားထိုးလုပ်ငန်းသာရှိခဲ့မယ်ဆိုရင်တော့လုံးဝမလုပ်သင့်ဘူးပေါ့နော်ဒီအရာ
ဘိန်းဆိုင်ပြုမှုကနေကာကွယ်ပေးနိုင်ရည်အတွက်ရေရှည်ခန်းနဲ့အစားထိုးဝင်ငွေရလန်းတွေဖောက်ထုတ်ပေးပြီးစီးပွားရေးလမ်းကြောင်းကိုပြောင်းပေးနိုင်တယ်လို့ UNODC ရဲ့မြန်မာဆိုင်ရာမန်နေဂျာကထောက်ပြပါတယ်ကိုအောင်လှထုတ်လို့ဘိန်းဆိုင်တောင်သူတွေကလည်းလုပ်ငန်းပြောင်းလို့နေကြပါတယ်
။စစ်ပွဲရမှာပဲကျွန်တော်ဒီစစ်ပွဲတွေရပြီးမှအငင်းချမ်းရေးတွေရမယ်။နိုင်ငံတော်ကြီးကတုတ်တက်လာမယ်ဆိုရင်တော့ဒါဘိန်းဆိုင်ပြုံးမှုကပူဟွာပြောစရာမလိုတော့အောင်ပပျောက်သွားမယ်လို့ကျွန်တော်ထင်ပါတယ်။ဘာလို့နိုင်ငံရောအေချမ်းသွားလို့ရှင်အေးတခြားအစားထိုးကုန်စည်ကြအလောက်ကန်ရလည်းရှိကြလေ။အဲအကြောင်းပို့ကျွန်တော်အခုဟာဘယ်လိုပြောရမလဲဟိုဘိန်းဆိုင်တဲ့ဟိုအလုတ်တခုပဲရှိရကျွန်တော်တို့မှာချက်ချာရွေးချယ်စရာမရှိဘူ
း2024ခုနှစ်အတွင်းဘိန်းဆိုင်ပြုမှုကအနှင်းငယ်ကျလာပါတယ်အစဉ်လာဘိန်းဆိုင်ပြုရာဒေသတွေမှာတိုက်ပွဲတွေပြင်းထန်လာတာနဲ့စိုက်ပျိုးထုတ်လုပ်မှုကျဆင်းတာကဆက်နွယ်တယ်လို့သုတေသနတာဝန်ခံ Insixim ကပြင်းစာရှင်းလင်းပွဲမှာပြောပါတယ်မြန်မာနိုင်ငံတွင်ဘိတ်ဆိုင်ပြိုမှုရဲ့80ရာခိုင်နှုန်းရှိရာရှမ်းပြည်နယ်အတွင်းမှာတိုက်ပွဲတွေရှိလာတာကြောင့်ဘိန်းဆိုင်တောင်သူတွေစိုက်ခင်းတွေကိုစွန့်ခွာရတယ်လို့လည်းမြန်မာဘိတ်ဆိုင်ပြိုမှုစစ်တမ်း2024မှာဖော်ပြပါတယ
်။ဘတ်တင်ဂီထိုင်စီစဉ်တင်ဆက်ပေးခဲ့တဲ့စီးပွားရေးကဏ္ဍအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့တနင်္လာညအပတ်စဉ်အစီအစဉ်တစ်ခုဖြစ်တဲ့တက်တက်ရောက်တင်းလွှာကိုမတင်ဆက်ပေးခင်မှာလူမှုရှုခင်းအစီအစဉ်ကိုအလှည့်ပေးခြင်းပါတယ်။အမေရိကန်ပြည်ထောင်စုမှာအင်္ဂလိပ်ဘာသာစကားကိုနိုင်ငံတော်ဘာသာစကားအဖြစ်သတ်မှတ်လိုက်တာကြောင့်အစိုးရရုံးတွေအစိုးရနဲ့သက်ဆိုင်တဲ့လုပ်ငန်းတွေမှာမြန်မာအပအဝင်စကားပြန်ကူညီတဲ့အစီအစဉ်တွေဘလို့အပြောင်းလဲဖြစ်နိုင်ပါသလဲ။ကျန်းမာရေးဆိုင်ရာစကားပြန်ဂျီနာကိုမဆုမြတ်မွန်မေးမြန်းပြီးတော့လူမှုရှုခင်းမှာတင်ဆက်ပေးထားပါတယ်ရှင်
။အမေရိကန်ပြည်ထောင်စုသမိုင်းမှာအင်္ဂလိပ်စာကိုနိုင်ငံတော်ဘာသာစကားအဖြစ်သမ္မတဒေါ်နယ်ထရမ့်ကပထမဆုံးသတ်မှတ်လိုက်ပါတယ်။အစိုးရရုံးတွေဒီအစိုးရနဲ့သက်ဆိုင်တဲ့ဝန်ဆောင်မှုလုပ်ငန်းတွေမှာ အင်္ဂလိပ်စာအခက်အခဲရှိသူတွေအတွက်ကိုဒီမဖြစ်မနေဘာသာပြန်အကူအညီပေးရမယ်ဆိုတော့2000ခုနှစ်တုန်းကချမှတ်ခဲ့တဲ့သမ္မတဟောင်းဘီလ်ကလင်တန်ရဲ့မူဝါဒကိုသမ္မတထရမ်ကပယ်ဖျက်လိုက်ပါတယ်ဒါပေမဲ့လည်းအဲ့ဒီလိုမျိုးဒီအကူအညီပေးနေတဲ့အစိုးရဌာနတွေအနေနဲ့စကားပြန်ဘာသာပြန်ဒီအထောက်အကူဝန်ဆောင်မှုတွေကိုဆက်ထားမထားဆိုတာကတော့သက်ဆိုင်ရာဌာနအကြီးအကဲတွေကပဲဆုံးဖြတ်ရမယ်လို့သမ္မတထရမ်ရဲ့အမိန့်ထဲမှာဖော်ပြထားပါတယ်ဒါကြောင့်အမေရိကန်ကဒီအစိုးရလုပ်ငန်းတွေမှာဒီစကားပြန်အထောက်အကူရှေ့ရင်းနဲ့ပတ်သက်လို့ကျန်းမာရေးဆိုင်ရာစကားပြန်လုပ်နေတဲ့ဂျီနာနဲ့မေးမြန်းထားပါတယ်ရှင
် Executive Order သူတို့ sign ထိုးလိုက်တယ်ဆိုရဲဟာဘလောက်ထိအကျုံးဝင်မှာလဲဘာတွေဘလောက်ထိဖြစ်မလဲဆိုတာကိုဆိုင်ရာဆိုင်ရာတွေအကုန်လုံးကလည်းတေချာပေါက်ဒီလိုမျိုးဥပဒေရေးရာဆိုင်ရာနဲ့လေ့လာပြီးတော့မှပဲဒီဟိုပြုပြင်ပြောင်းလဲပြင်ဆင်တာတို့ဘာလို့လုပ်မယ်ထင်တယ်အခုအချိန်ထိကတော့ full swing ဟိုဒီစေယုံစေကန်ဒီကိုကတော့လက်ရှိ medical interpreter ဆိုတော့ဒီဆေးရုံဆေးခန်းကောတွေကတော့ပုံမှန်ဆက်ပြီးတော့လုပ်နေသေးတာပေါ့เนาะဘာမှတော့အပြောင်းလဲမရှိသေးပါဘူ
းဆိုတော့ဂျီနာအခုဆိုရင်ဒီအမေရိကန်မှာစကားပြန်လှုပ်တဲ့အတွေ့အကြုံ12နှစ်ကျော်ရှိပြီပေါ့လေဆိုတော့အဲ့ဒီကာလအတွင်းမှာဘယ်လိုမျိုးဒီစကားပြန်ကိစ္စတွေကိုလှုပ်ပေးရလဲအထူးသဖြင့်ဒီအစိုးရရုံးနေနဲ့ပတ်သက်လို့ပေါ့เนาะနောက်တစ်ခုကတော့ဒီမြန်မာအပြင်ရောတခြားဘာဘာသားစကားတွေနဲ့စကားပြန်ဟိုဒီဝန်ဆောင်မှုတွေရှိတယ်ဆိုတာကိုရှင်းပြပါလားရှင်
အခုလက်ရှိရတော့ medical interpreter ဆိုတော့ဆေးရုံဆေးခန်းတည်တံပေါ့နော်အဲ့ဒီမတိုင်ခင်ဒီအလုပ်မလုပ်ခင်အရင်ကုမ္ပဏီနဲ့မှာတော့ဟို all call ဆိုပြီးသူတို့ခေါ်တယ် all sector ပါတာပေါ့အဲ့လိုကြတော့ဒီ food stamp ရှောက်တာတို့ medicaid ဒီဆေးကုသခွင့်ကျန်းမာရေး benefit ရှောက်ပေးတာတွေနောက်ဒီ WIC ကြတော့ women infant and children ဆိုတာမိခင်ကလေးစောင့်ရှောက်ရေးအဲ့လိုမျိုးရှောက်တဲ့ဟာရင်းနောက်ဒီ USCIS ဆိုရင်လူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်တာဟို IRS ဒီအခွန်နဲ့ပတ်သက်တဲ့ကိစ္စတွေဒီတရားရေးရာတရားရုံးပေါ့နော်နောက်ဟို DMV ကကြတော့ရင်မောင်း license ဖြေတာတို့စသဖြင့်ပေါ့နောက် customer service တွေအကုန်လုံးပြောခဲ့ခြင်ခဲ့ရပါတယ်မြန်မာဘာသာစကားရဲ့ချင်းမာမသူတို့အဓိက Flam Somi The Dam အဲ့လိုချင်းပါတာပြန်နေရှိတယ်နောက်တစ်ခုကကရင်စကပြန်ရှိတယ်ကရနီလည်းရှိပါတယ
်ဆိုတော့အဲ့ဒါကတော့ဒါအမေရိကန်မှာဒီဟိုမြန်မာအပါအဝင်တိုင်းသားပါတာစကားပါတာပြန်ဝန်ဆောင်မှုရှိတာတွေပေါ့လေဆိုတော့အခုကတော့ဒီဟိုသမ္မတထရမ့်ကနေပြီးတော့မှအင်္ဂလိပ်စာကိုနိုင်ငံတော်ဘာသာစကားအနေနဲ့သတ်မှတ်တယ်အဲ့တော့အဲ့လိုသတ်မှတ်လိုက်တဲ့အတွက်ကြောင့်မို့လို့ဒီလိုမျိုးအစိုးရရုံးနေမှာပေါ့နော်ဒီမဖြစ်မနေစကားပြန်အကူအညီလိုတာတွေကိုပေးရမယ်ဆိုတော့မူဝါဒကလည်းဟိုသူဖြတ်လိုက်တယ်ပေါ့လေဒါပေမဲ့လည်းဆက်ထားမထားဆိုတာကဒီသက်ဆိုင်ရာဌာနအကြီးအကဲတွေပေါ်မှာပဲဟိုဆုံးဖြတ်ရမယ်ဆိုပြီးတော့သူ့ရဲ့အမိန့်မှာပါတယ်လေဆိုတော့အဲ့လိုမျိုးလုံးလိုက်တဲ့အတွက်ပေါ့နော်အထူးသဖြင့်ဒီအစိုးရရုံးနဲ့ဆက်သွယ်ရတဲ့ကိစ္စတွေမှာဒီဟိုစကားပြန်အထောက်အကူပေါ့နော်ဝန်ဆောင်မှုတွေပေါ်မှာဘယ်လိုမျိုးတက်ရောက်မှုတွေရှိနိုင်မယ်လို့ရောထင်လဲရှင
်အရင်တော့ကတော့ဥပဒေအရကတော့မဖြစ်မနေပေးကိုပေးရမယ်ဆိုတဲ့အတွက်ပေးတဲ့အခါမှာဒီစကားပြန်နေကိုငှားတဲ့အခကျင်းငွေကိုဘယ်သူတာဝန်ယူနေလဲဆိုတာတော့မသိဘူးပေါ့ဒါပေမဲ့ဟိုစကားအင်္ဂလိပ်စကားမပြောတဲ့သူရောက်လာတယ်စကားပြန်လိုတယ်ဆိုရင်ခေါ်လိုက်တယ်ကိုရောကရောက်လာတယ်ဒီကိစ္စတခုပြင်းမြောက်အောင်ထိပံ့ပိုးပေးတယ်ပေါ့နော်ဟိုပါဝင်ပြီးတော့အစဉ်ပြေသွားတဲ့အထီကိုကိုရောရဲ့လုပ်ငန်းအနေနဲ့ဝန်ဆောင်မှုပေးတယ်အခုသူ့ရဲ့ဒီအမိန့်အရာကြတော့တကယ်လိုအပ်မှပဲခေါ်ရာမျိုးစကားပြန်ကိုစီစဉ်တာမျိုးဖြစ်ချင်လည်းဖြစ်သွားမယ်နောက်တစ်ခုကကြတော့ဒီငွေကြေးနဲ့ပတ်သက်လို့ပေါ့နော်ဒီစကားပြန်ခေါ်ကကိုဘယ်သူကတာဝန်ယူမှာလဲဆိုတော့အပိုင်းနေပါလာမှာပေါ့အဲ့တော့ဘသူမှာတာဝန်ရှိတာလဲဒီစကားပြန်ဝန်ဆောင်မှုစရိတ်ကိုဘသူကတာဝန်ယူမှာလဲအာမလူနာရဲ့အာမခံကပေးမှာလားဆေးရုံကပေးမှာလားအဲ့လိုစသဖြင့်ပေါ့အဲ့ဒါတွေကတို့အများကြီးတေသေးချာချာကိုလေးလာနေစေဖြစ်ပါလိမ့်မယ်အခုထိတော့ကိုရိုးလုတ်တဲ့အလုတ်ကအပြောင်းလဲတော့ဘာမှမရှိသေးဘူးရှင့်
အဲ့တော့အဲ့လိုမျိုးပေါ့နော်ဒီအစိုးရနဲ့သက်ဆိုင်တဲ့လုပ်ငန်းတွေမှာဒီလိုမျိုးစကားပြန်အထောက်အကူပေးတဲ့အကူအညီတွေဟိုရက်လိုက်မယ်ဆိုရင်ရောလိုအပ်နေတဲ့သူတွေအနေနဲ့ကကိုယ့်ဘာကိုအိတ်ဆိုင်ပြီးပေးဖို့ဆိုရင်ရောလွယ်နိုင်လားရှင
်အရင်သမ္မတဟောင်းကလင်တန်လက်ထက်ကလုပ်ခဲ့တဲ့ဒီဥပဒေအရကတော့ဆေးရုံဆေးခန်းကျန်းမာရေးနဲ့ပတ်သက်တာဆိုလို့ရှိရင်မိသားစုကိုစကားပြန်အနေနဲ့သုံးခွင့်မပြုကျန်းမာရေးစကားပြန်ကိုတီးတန့်သုံးခိုင်းတယ်ဟိုအမှန်တိုင်းမပြောတာတို့လူနာကိုဆရာဝန်ကပြောခြင်းနဲ့ message ကိုအတိအကျဟိုလူနာကိုပေးမသိတာတို့အဲ့လိုမျိုးတွေ palama myo phit de atwet ho ai a mai myo thauk thar a bor no aku alu myo zaga bya ma pe u so yin ko a myo tangay chin mai swe ai myo ma shi de zaga byan ko a thong pyu pi lo thong a ra myo phit chin le phit twa nai na bor no a kay wi sei yong sei gan ni ya ma pe ro u so lo shin yin a ra myo ja ro myo ji ma ni yin no di lo myo zaga byan ya nai ji de ba ri ya ပိုပြီးများရင်များနိုင်တာပေါ့အကယ်၍မြို့အသေးလေးတွေမှာမြို့ဖြစ်တာမျိုးကြတော့စကပြန်ရဖို့ကအရန်ခက်ခဲတာပေါ့နော်
ဆိုတော့နောက်တစ်ခုကတော့ဒီလိုမျိုးစကပြန်ဝင်ဆောင်မှုတွေကိုပေါ့နော်လူတွေကဟိုအရင်တော့ကတော့ဒီအခမဲ့ရတာပေါ့လေကိုကပတ်စံပေးကြမလို့ဘူးအခမဲ့သူတို့ကဝင်ဆောင်မှုရနေတဲ့အခါမှာအမ်ဟိုဘာမဆိုဟိုဘာသာပြန်ခိုင်းတာမျိုးတွေရှိတဲ့အခါကျတော့အဲ့ဒါမျိုးဒီလူရာထက်ပေါ့နော်ပို့ပြီးတော့အတုံးချနေတဲ့ကိစ္စမျိုးတွေမှာရောပို့ပြီးတော့မှစီးဆက်သွားမယ်လို့မြင်နိုင်လားရှင
့်ကိုရိုဘက်ကတော့ဒါအရေးမကြီးဘူးကြီးတယ်ဆိုတာကိုဟိုဝေဖန်ပိုင်းခြားပြောခွင့်တော့မရှိဘူးပေါ့ဒါပေမဲ့အမေအရာပေးကိုပေးရမယ်ဆိုတဲ့အတွက်သူတို့ကလည်းလူရဲ့ကိစ္စပြောစရာရှိသမျှကိစ္စအကုန်စကပြန်ခေါ်တာပေါ့သို့တော်မဆိုင်တာတွေအကုန်လုံးကိုလည်းအဲ့ဒီမှာအကုန်လုံးအိုမေးခိုင်းတာပြောခိုင်းတာအဲ့လိုမျိုးတွေလည်းရှိတာပေါ့နော်အဲ့ဒါကြတော့ဒီကစနစ်ကိုမရင်ဟိုအကျွမ်းတဝင်မရှိသေးလို့အဲ့လိုမျိုးတွေမေးခိုင်းတယ်လို့ပဲထင်ပါတယ
်ကျမရေးဆရာစကားပြန်ကြီးနာပါရှင်မင်္ဂနောဘာသာစကားသတ်မှတ်ချက်ဟာစူးစီးညီညွတ်တဲ့ဒီလူမှုအတိုင်းဝိုင်းအတွက်အဓိကကြတယ်လို့သမရဒေါ်နော်ထရမ့်ရဲ့အမိန့်မှာဖော်ပြထားပါတယ်နိုင်ငံသားတွေရဲ့အတွေးအမြင်တွေကိုအများဆုံးဘာသာစကားနဲ့လွတ်လွတ်လပ်လပ်ပြဝေခြင်းအပြင်အမေရိကန်ပြည်ထောင်စုအားကောင်းခိုင်မာတယ်လို့ပြောထားပါရှင်။ကျွန်မဆူမြတ်မောင်ပါ
။အမေရိကန်ကစကပ်ပြန်ထောက်ကူရှေ့ရေးအကြောင်းလူမှုရှုခင်းအစီအစဉ်မှာမဆူမြတ်မောင်ကတင်ဆက်ပေးခဲ့တာပါရှင်။အခုတော့တက်တက်ရောင်သတင်းလွှာအစီအစဉ်လှည့်ပါအဆိုတော့ Shakira ရဲ့တောင်အမေရိကဖျော်ဖြေရေးခီးစဉ် Blackpink အဆိုတော့ Lisa ရဲ့နောက်ဆုံးအတွက်တကူတော့ Day Elven ဒီလိုအနုပညာသတင်းတူတူထထွားကိုတက်တက်ရောင်သတင်းလွှာအစီအစဉ်မှာမတ်အေးတန်နာကျော်ကစူးစီးတင်ဆက်ပေးထားပါရရှင်
ကိုလံဘီယာနိုင်ငံကကမ္ဘာကျော်အဆိုတော် Shakira ဟာအမျိုးသမီးတွေမငိုတော့ဘူးဆိုတဲ့ခေါင်းစဉ်နဲ့ကမ္ဘာလှည့်ဖျော်ဖြေပွဲခီးစဉ်ခီးတစ်ထောက်ဖြစ်တဲ့ February 29ရက်နေ့ကတော့ကိုလံဘီယာနိုင်ငံဘိုဂိုတာမြို့ El Campín အားကစားကွင်းမှာပြည်သက်4000လောက်နဲ့တွေ့ဆုံခဲ့တာပါလာလိုပါဝင်းပလွေမာလို့သူ့ကိုချစ်စနိုးပြည်သက်တွေကခေါ်တဲ့ Shakira ကအန်တိုလိုဂီယာအပါအဝင်သူ့ရဲ့ Spain ဘာသာစကားအကျော်ကြားဆုံးသချင်းတွေကိုအော်ဆိုရင်းနဲ့အကရင်းနဲ့ကပြခဲ့ပြီးတော့အယောင်သွေးစုံနဲ့အားမန်ပြည့်ဖျော်ဖြေပွဲတစ်ခုနဲ့ဖျော်ဖြေခဲ့တာပါ Shakira ကကျွန်မကိုအမှုပညာရှင်တစ်ယောက်အနေနဲ့ရောလူတစ်ယောက်အနေနဲ့ပါကြီးပြင်းလာစေခဲ့တဲ့ဒီမျိုးမှာပြည်သက်တွေနဲ့ပြန်ဆုံမိတာအထူးကျေးဇူးတင်ပါတယ်လို့ပြောပါတယ်သူ့ရဲ့သတင်းထုတ်ပြန်ရေးအဖွဲ့အစိုးရကိုလံဘီယာမှာဖျော်ဖြေပွဲ၄ပွဲနဲ့ဒေါ်လာ52တန်းလောက်စီးပွားရေးအကျိုးအမြတ်တွေဖြစ်ထွန်းစေခဲ့ပြီးတော့အလုပ်ကိုင်နေရ18500ဖန်တီးပေးနိုင်ခဲ့တယ်လို့ဆိုပါတယ်ဒါမဲ့ချီလီနိုင်ငံဆန်ဒီယေဂိုမြို့မှာတွားပြဖြောပြီးတော့ပြဿနာရှိခဲ့ပါတယ်။မလ2ရက်နေ့နဲ့3ရက်နေ့ပွဲတွေဖြစ်ပြီးတော့မြို့သားအားကစားကွင်းမှာဖြောပြဖို့စီစဉ်ထားပေမဲ့လည်းစင်တီစောင့်မှုနည်းပညာပြဿနာကြောင့်ဘေးကင်းရေးကိုစိုးရိမ်ရလို့ဖြောပြပွဲတွေကိုပယ်ဖျက်ခဲ့ရတာပါ။နောက်တစ်နေ့မှာတော့သူတဲတဲ့ဟိုတယ်အပြင်ဘက်မှာဖြောပြီးတော့ပရိသတ်တွေကသူ့နာမည်ကိုအော်ဟစ်ပြီးတော့ဖုန်းတွေနဲ့ဓာတ်ပုံဗီဒီယိုတွေရိုက်နေကြတဲ့အချိန်မှာရှက်ကီရာကလက်ဝေရမ်းပြီးတော့အားလုံးကိုနှုတ်ဆက်ခဲ့ပါတယ်။စီစဉ်သူတွေကတော့ရက်သစ်တွေအများဆုံးကြင်ညာဖို့လှုပ်ဆောင်နေတယ်လို့ဆိုပါတယ်။ Shakira ကသူ့ရဲ့ဒီခီးစဉ်ဖျော်ဖြေပွဲကိုသူ့ရဲ့မွေးရက်မြေကနေစတင်ခဲ့တာဖြစ်ပါတယ်။ February 20ရက်နေ့ကသူ့ရဲ့မွေးရက်မြေကိုလံဘီယာနိုင်ငံ Barranquilla မြို့မှာပထမဦးဆုံးအကြိမ်ဖြစ်တဲ့ဖျော်ဖြေခဲ့ပြီးတော့ပရိသတ်တွေရဲ့အားပေးမှုအထူးရခဲ့တာပါ။ကျမရဲ့မိသားစုဆွေမျိုးတငယ်ချင်းတွေနဲ့ဒီမြို့မှာဖျော်ဖြေရတာအထူးဝမ်းသာတယ်လို့သူကပြောပါတယ်ရှင်။ပြည်ထောင်နိုင်ငံပါရီမြို့တော်ကအထင်ကရလူပြရိုက်မှာတော့မလ၄ရက်နေ့ကတည်ခင်းတဲ့ညစာစားပွဲကို Fashion Model တွေ Pop Icon တွေနဲ့ရုပ်ရှင်လောကအနေမဲ့ကြီးမင်းသမီးတွေတက်ရောက်တာတွေ့ရပါတယ်။လာရောက်တဲ့သူတွေထဲမှာ K-pop အဆိုတော် Jisoo, American rapper Doja နဲ့ကမ္ဘာကျော်ရုပ်ရှင်မင်းသမီးတွေဖြစ်တဲ့ Michelle Yeoh နဲ့ Keira Knightley တို့လည်းတွေ့ရပါတယ်။ Grand Dinner Deluxe လို့ခေါ်တဲ့ဒီနှစ်စဉ်ရမုံငွေပွဲမှာတော့ဒီနှစ် Couture Fashion ပြပွဲစတင်ဖွင့်လှစ်တဲ့အထိမ်းအမှတ်လည်းဖြစ်ပြီးတော့ပါရီဖက်ရှင်သတင်းပတ်အစနဲ့လည်းအချိန်ကြိုက်ကျင်းပခဲ့ပါတယ်။ဒီညစာစားပွဲကနေရတဲ့ရန်မုံငွေတွေကိုလူပြရတဲ့ပြည်လဲပြုပြင်ရေးစီမံကိန်းတွေနဲ့ပညာရေးအစီအစဉ်တွေအသုံးပြုမှာဖြစ်တယ်လို့ဆိုပါတယ်။ပါရီဖက်ရှင်သတင်းပတ်ကတော့မလ17ရက်နေ့ထိကျင်းပတာဖြစ်ပြီးတော့ Chanel MS, Louis Vuitton, San Lorenzo လိုမျိုးကမ္ဘာနာမည်ကြီးအမှတ်တံဆိပ်တွေနဲ့ Wine Santo လိုမျိုးတိတ်ပြီးနာမည်ကြီးတာမဟုတ်တဲ့ Fashion တံဆိပ်တွေလည်းပါဝင်တာဖြစ်ပါတယ်။ကမ္ဘာကျော် K-pop အဖွဲ့ဖြစ်တဲ့ Blackpink အဖွဲ့တွေကထိုင်းမာလီ Lisa ကတကူတော် Tail Album Alter Ego ကို February 28ရက်နေ့ကထုတ်လိုက်ပြီးတော့ FUTW တချင်တကူတော်တီဆိုဖျော်ဖြေထားတဲ့ဗီဒီယိုကိုလည်းပွဲထုတ်လိုက်ပါတယ်။အသက်28နှစ်ရှိပြီဖြစ်တဲ့ Lisa ကသူ့ရဲ့ Tail Album ကပုံတွေကို Instagram လူမှုကွန်ရက်စာမျက်နှာမှာတင်ထားပြီးတော့ပြီးမှာတော့ Alter Ego အခုတရဝင်ထွက်ပါပြီတဲ့။ဒီ Album လေးနောက်ဆုံးထွက်လာတာရုံကိုမယုံနိုင်ဘူး။အခုပြိတက်လက်ထဲရောက်သွားပြီဆိုတော့အရန်ပြောပါရည်။ကျမဒီ album လေးကိုချစ်တယ်လို့အားလုံးနဲ့ချစ်ပေးမယ်လို့မျှော်လင့်ပါတယ်လို့ရေးထားပါတယ်။ Alter Ego ဆိုတာတချင်း15ပုတ်ပါတဲ့ Day Album ဖြစ်ပြီးတော့ထိတ်တန်းတချင်းတွေဖြစ်တဲ့ Rockstar နောက်ပြီးတော့အဆိုတော် Rosalia နဲ့ပေါင်းဆိုထားတဲ့ New Woman Moonlight Floor နဲ့ Doja Cat နဲ့ဆိုထားတဲ့ Born တချင်းတွေပါပါတယ်။ Lisa က2024 February လောက်ကတော့ Loud ကိုဆိုတဲ့သူ့ရဲ့ကိုယ်ပိုင်ဖျော်ဖြေရေး agency ထောင်ခဲ့ပြီးတော့2024 April မှာRCA Records တေးတံတွေနဲ့သူ့ရဲ့တကူတော့ဂီတလမ်းကြောင်းတွေပူပေါင်းမယ်လို့ကြေညာခဲ့တာပါသူ့ရဲ့ Blackpink အဖွဲ့ကတော့2016မှာစပြီးတော့ပွဲထွက်ခဲ့ပြီးတော့ကမ္ဘာမှာအအောင်မြင်ဆုံး Main Play အဖွဲ့တွေကတဖွဲ့ဖြစ်ပါတယ်သူတို့၄ယောက်တွဲအဖွဲ့က February 19ရက်နေ့မှာတော့ The Blackpink 2025 Water ဆိုတဲ့သူ့ရဲ့ဖျော်ဖြေရေးခင်းစဉ်ကိုကြေညာပြီးတော့ဇူလိုင်လ5ရက်နေ့မှာတောင်ကိုရီးယားနိုင်ငံဆိုးမျိုးတော်မှာစတင်မယ်လို့ပြောပါတယ်Lisa ကမကြောက်သေးခင်တုန်းကလည်းနာမည်ကြီးဇလန်တွေ The White Lotus ဆိုတဲ့ဇလန်တွေရဲ့တတိယရာသီမှာတရုတ်ဆောင်မှုပွဲဥတွေဖြစ်နေပါဝင်ခဲ့ပြီးတော့မလ2ရက်နေ့မှာကျင်းပတဲ့68ချိန်မြောက်အကယ်ဒမီဆုပေးပွဲမှာလည်းဖျော်ဖြေခဲ့ပါတယ်ရှင
်။မေးသနာကျော်စူးစီးတင်ဆက်ပေးခဲ့တဲ့တတ်တန်ရောက်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။တင်းလာညရဲ့အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒေါ်တာရှင်တွေအနေနဲ့ view မြောပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ permis@viewnews.com ကိုပေးပို့နိုင်တယ်လို့ view မြောပိုင်းရဲ့ Facebook စာမျက်နှာရဲ့ message ကနေတဆင်လဲဆက်သွယ်နိုင်ပါတယ်။အခုတော့ဒီညအတွက်အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမို့အခုဆက်ပြီးတော့နောက်ဆုံးရသတင်းအချင်းစုကိုတော့ Mackinley ကဆက်ပြီးတော့ပြပြပေးပါရှင်။
အမေရိကန်နိုင်ငံသားရေးဝန်ကြီးမာကိုရူဘီယိုဟာဒီကနေ့ဆော်ဒီအာရေဗျာနိုင်ငံဂျရက်မြို့ကိုရောက်သွားပြီးတော့သမ္မတဒေါ်နယ်ထရန့်ဖိအားပေးတိုက်တွန်းနေတဲ့ရုရှားယူကရိန်းစစ်ပွဲအဆုံးသတ်ရေးဆွေးနွေးပွဲကိုတက်ရောက်ပါမယ်။နိုင်ငံသားရေးဝန်ကြီးရူဘီယိုနဲ့အတူအမေရိကန်မျိုးသားလုံခြုံရေးအကြံပေးမိုက်ဝေါ့ခ်ဆဲလိုက်ပါသွားပြီးတော့ယူကရိန်းအရာရှိတွေနဲ့မနေ့ဖြန်မှာဆွေးနွေးမှာဖြစ်ပါတယ်။ယူကရိန်းဘက်ကကိုယ်စားလှယ်အဖွဲ့ကိုယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီရဲ့ဝန်ထမ်းကြီးအရာရှိချုပ်ကဦးဆောင်တက်ရောက်ပါလိမ့်မယ်။အမေရိကန်သမ္မတအင်ဂျူရောအနီအထူးလုံခြုံရေးတပ်ဖွဲ့ Secret Service ကအမျိုးသားတူကိုတနင်္ဂနွေနေ့ကပြစ်ခတ်ခဲ့တဲ့ကိစ္စကိုဝါရှင်တန်ရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးနေပါတယ်။အသေးခံမှုရွေထားပုံရသူတူဟာအင်ဒီယားနားပြည်နယ်ကနေဝါရှင်တန်မြို့တော်ကိုတွားရောက်ဖွယ်ရှိကြောင်းပြစ်ခတ်မှုမတိုင်ခင်တည့်ရက်မှာရဲတပ်ဖွဲ့ကသတင်းပေးထားကြောင်းလဲ Secret Service ပြောခွင့်ရသူကပြောဆိုထားပါတယ်။ရဲတပ်ဖွဲ့သတင်းအချက်အလက်နဲ့ကိုက်ညီတဲ့ကောက်ကိုအထူးလုံခြုံရေးတွေကတွေ့ရှိခဲ့တယ်လို့အင်ဂျူရောအနီလမ်းလျှောက်လာတာကိုလည်းတွေ့ခဲ့ကြရတာပါ။လုံခြုံရေးတပ်ဖွဲ့တွေရဲ့အနီးကိုချင်းကက်ချိန်မှာတနက်ကိုထုတ်ပြီးတော့ထိတ်တိုက်ရင်ဆိုင်ခဲ့တဲ့အတွက်ကြောင့်ပြစ်ခတ်ခဲ့ရကြောင်းလဲ Secret Service ပြောခွင့်ရကပြောပါတယ်။ဖိလစ်ပိုင်နိုင်ငံဟာလွတ်လပ်တဲ့အချုပ်ချာအာဏာပိုင်နိုင်ငံတနိုင်ငံအဖြစ်အမျိုးသားအကျိုးစီးပွားအတွက်ဆုံးဖြတ်ဆောင်ရွက်နေပြီးတခြားနိုင်ငံတွေအကျိုးစီးပွားနဲ့ညှဉ်းချချက်တွေအရလုပ်နေတာမဟုတ်ကြောင်းဖိလစ်ပိုင်နိုင်ငံသားရဲ့ဝန်ကြီးဌာနကဒီကနေ့ပဲပြောပါတယ်။ပြည်ထနာရဲ့အရင်အမြစ်ကတရုတ်နိုင်ငံကနိုင်ငံတကာဥပဒေတွေကိုလေးစားလိုက်နာဖို့ပြက်ကွက်နေပြီးတော့ပင်လယ်ပြင်မှာအတင်းအကျပ်ဖိအားပေးရန်လိုလှည့်စားမှုတွေနဲ့ဥပဒေမဲ့လုပ်ရက်တွေဟာဖိလစ်ပိုင်ပြည်သူတွေကိုထိခိုက်စေတယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံအခြေစိုက်အွန်လိုင်းလိမ်လည်ခိုင်းတွေကနေလွတ်မြောက်လာတဲ့အိန္ဒိယနိုင်ငံသား300နီးပါးကိုထိုင်းနိုင်ငံကနေတဆင့်နေရပြန်ပို့ပေးလိုက်ကြောင်းထိုင်းတာဝန်ရှိသူတွေကဒီကနေ့ပဲပြောလိုက်ပါတယ်။အိန္ဒိယအစိုးရတာဝန်ရှိသူတွေကမြန်မာနိုင်ငံထဲကိုတွားရောက်ပြီးတော့ပြန်လွတ်လာသူတွေကိုမဲဆောက်လင်ခွင်ကိုခေါ်ဆောင်လာခဲ့ကြတာလည်းဖြစ်ပါတယ်ရှင်။
တည်ရင်ချင်းစက်ကိုမက်ခင်လေးကပြောပြပေးသွားတာပါ။တင်းလာညအတွက်အစီအစဉ်တွေကတော့တက်လောက်ပါပဲရှင်။ဒီကနေ့ညအတွက်အစီအစဉ်ထပ်လို့ရမှုကမက်ဆူမွန်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ National Kelly နဲ့ Helen Cordian တို့ပဲဖြစ်ပါတယ်။ View American အတန်လွင့်အစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သွားလိုင်းအပြင် online ကနေဆိုရင်တော့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ View ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်နဲ့ခတ်သိမ်းကင်းကျင်းပြီးတော့လူဆန္ဒပြပါကြပါစေရှင်ကျမလေးပါပ
ါ This program